Welcome to the Voice of America in Burmese.
တော်တော်ရှင်နေမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါစေခင်ဗျာ VOA American Thai ရဲ့2024ခုနှစ် April 20ရက်စနေမနက်ခင်းရေဒီယိုရုပ်သံအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေမနက်6နာရီနဲ့9နာရီထိစတင်ထုတ်လွှင့်နေပါပြီခင်ဗျာဒါ့အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ငင်းငယ်ကြီးပါအခုမနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
အီရန်ပေါ်ဣသရေးတိုက်ခိုက်မှုမှာအမေရိကန်မပါဝင်ဘူးလို့ဝန်ကြီးဘလင်ကင်ကညင်းဆိုလိုက်ပါတယ်။ရခိုင်ပြည်ပခန့်ပြင်းထန်လာချိန်ဒေသခံအရဲသားတွေလုံခြုံရေးအတွက်စိုးရိမ်ကြောင်းကုလလူခွင့်ရေးမဟာမင်းကြီးကပြောကြားလိုက်ပါတယ်။သူတို့နိုင်ငံနဲ့ခိုးလုံလာတဲ့စစ်ကောင်စီတပ်သား280ကျော်ကိုဧပြီ22မှာပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးကပြောပါတယ
်။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်မြဝတီမြို့အနီးကလက်နက်မချသေးတဲ့ခလာယာ295ကို KNLA PDF ပူးပေါင်းတပ်တွေကစတိုက်နေတာပါဝင်ကရင်ပြည်နယ်ကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုလည်းတင်ပြပေးပါမယ်။ရခိုင်ပြည်နယ်မအောင်မြို့နယ်ထဲမှာတော့ကျေးရွာ2ရွာကိုရွှေ့ပေးဖို့စစ်ကောင်စီအမိန့်ပေးတဲ့သတင်းပေးပို့ချက်ကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်မြ။တခါမနေ့ကစတင်ကျင်းပနေတဲ့အိန္ဒိယရွေးကောက်ပွဲအကြောင်းမြန်မာနယ်ပွားတွေပြောပြချက်ကိုလည်းတင်ဆက်ပါမယ်။ဒါ့အပြင်ကမ္ဘာမီဒီယာတွေထဲမှာမြန်မာရေးဘလို့သုံးသပ်ရေးသားနေကြလဲဆိုတာကိုလည်းကြားမှာပါ။နောက်အမျိုးသမီးကဏ္ဍမှာတော့တိုက်ပွဲတွေပြင်းထန်နေတဲ့မြဝတီမြို့နယ်ကအမျိုးသမီးတွေအခြေအနေတွေကိုလည်းစူးစီးတင်ပြထားသလိုသုတဆောင်တဲ့အမေရိကန်တခွင်သိပ္ပံနဲ့နှီးပညာပတ်စင်ကဏ္ဍတွေကိုလည်းထုတ်ပြမှုပြင်ဆင်ထားပါတယ်များအခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုကိုညံဝဲအောင်ကတင်ဆက်ပေးပါမယ်များ
အီရန်နိုင်ငံထဲကိုအစ္စရေးကလေကြောင်းကနေတောက်ကြံနေအာယုံမတက်ခင်တိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကရှော့ပေါ့ပြောဆိုနေတာကြောင့်ဒေတာတွင်ပြည်ပကအရှိန်မြင့်လာမှာကိုနှစ်ဖက်စလုံးကမလိုလားတဲ့အရေးလက္ခဏာမြင်လာရပါတယ်။ဒီအဖြစ်နဲ့ပတ်သက်ပြီးအစ္စရေးဘက်ကတစုံတရာထုတ်မပြောသလိုအီရန်အစိုးရသတင်းဌာန IRNA ကလည်းတောက်ကြံမနဲ့အစောပိုင်းအီရန်အလယ်ပိုင်းအစ်ဖာဟန်ကလေတပ်အခြေစိုက်စခန်းနားမှာပေါက်ကွဲသံကြားခဲ့တာကြောင့်လေကြောင်းကာကွယ်ရေးစနစ်ကိုအစင်းသင့်ပြင်ခဲ့ရတယ်လို့ဖော်ပြပါတယ်။တိုက်ပွဲသတင်းစောင့်ကြည့်နေတဲ့အမေရိကန်သတင်းဌာနတွေကတော့ Isfahan မြို့မှာရောပြည်နယ်မှာပါပုံမှန်အနေထားရှိနေပြီးထိခိုက်ပျက်စီးမှုတစ်စုံတစ်ရာမတွေ့ရဘူးလို့ပြောပါတယ်။အီရန်အစိုးရသတင်းဌာနကလည်းဒီဖြစ်ရပ်နဲ့ပတ်သက်ပြီးထွေထွေထူးထူးမပြောဘဲ Isfahan ကနျူကလ িয়ার ဓာတ်ပေါင်းမှုအန္တရာယ်မရှိကြောင်းပြောပါတယ်။ဒါအပြင်ခိုမင်းနီနိုင်ငံတကာလေဆိပ်နဲ့မေဘာရာလေဆိပ်တွေဟာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ခိတရန်နာခဲ့တာဖြစ်ပြီးနောက်ပိုင်းမှာပုံမှန်အတိုင်းပြန်လည်လေပတ်နေကြောင်းပြောပါတယ်။နယူးယောက်ကုလသမဂ္ဂရုံးမှာတော့မွတ်စလင်တန်မန်ဒီနဲ့တွေ့ဆုံချိန်မှာအီရန်နိုင်ငံသား၏ဝန်ကြီးဟိုဆိုင်ကလည်းဒီဖြစ်ရပ်နဲ့ပတ်သက်လို့ထူးထူးခြားခြားပြောတာမရှိသလိုအီရန်အကြီးတန်းအရာရှိတဦးကတော့ဒီတိုက်ခိုက်မှုအတွက်လက်တော့မြန်မှုအစီအစဉ်မရှိကြောင်းရိုက်တာသတင်းဌာနကိုပြောပါတယ်ခင်ဗျာ။တောက်ကြနေအာယုံမတက်ခင်အီရန်နိုင်ငံနဲ့အစ္စရေးကလေကြောင်းတိုက်ခိုက်မှာကိုမတိုက်ခိုက်ခင်ကလေးမှာပဲအမေရိကန်အစိုးရကသိရှိခဲ့ကြောင်းသတင်းတွေထွက်နေတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်ထိုနီဘလင်ကန်ကအတည်ပြုဖို့ညင်းဆိုခဲ့သလိုဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ပါဝင်ပတ်သက်မှုမရှိကြောင်းလည်းညင်းဆိုလိုက်ပါတယ်။အီတလီနိုင်ငံမှာရှိတဲ့ကပရီမှာကျင်းပတဲ့ G7 ထိပ်သီးညီလာခံနိုင်ငံသား၏ဝန်ကြီးများအစည်းအဝေးကိုတက်ရောက်နေတဲ့ဝန်ကြီးဘလင်ကန်ကအစ္စရေးရဲ့ထိုးစစ်ဆင်မှုတွေမှာအမေရိကန်ကပါဝင်ပတ်သက်မှုမရှိဘူးလို့ပြောဆိုခဲ့သလို G7 အဖွဲ့အနေနဲ့ဒေတာရင်းစစ်မှတ်ကျယ်ပြန့်လာမှာကိုရှောင်ရှားဖို့အာယုံစိုက်လှုပ်ဆောင်နေကြောင်းပြောပါရယ်။အီရန်ကအစ္စရေးကိုတိုက်ခိုက်ခဲ့တာအတွက်အီရန်ကိုအရေးယူတန်ခိုးမှုအသစ်တွေချမှတ်မှာကိုဝန်ကြီးဘလင်ကန်နဲ့အခြား G7 နိုင်ငံသား၏ဝန်ကြီးတွေကကြေညာခဲ့တာဖြစ်ပြီးအခြေအနေတင်းမာနေတာကိုရှော့ချဖို့တိုက်တွန်းခဲ့တာပါ။ဒီတိုက်တွန်းချက်ကိုအီရန်ဘက်ကအခုချိန်မှာလက်ခံတဲ့အနေအထားတွေ့နေရပါတယ်။အခုတောက်ကြမနဲ့အစ္စရေးရဲ့အီရန်အပေါ်တိုက်ခိုက်မှုမှာလည်းထိခိုက်သေးဆုံးမှုသတင်းမကြားရသေးပါဘူး။အီရန်ရဲ့တိုက်ခိုက်မှုနောက်ပိုင်းလက်တော့မပြောင်းဖို့အစ္စရေးကိုအမေရိကန်ကတိုက်တွန်းခဲ့ပြီးအမေရိကန်ဟာမဟာမိတ်တွေနဲ့အတူပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းပြောရပါတယ်။ယူကရိန်းကိုကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားအတွက်စစ်သုံးပစ္စည်းထုတ်လုပ်မှုမှာတရုတ်ကအဓိကဖြန့်ဖြူးသူဖြစ်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်ပါတယ်။တရုတ်နိုင်ငံကပေးပို့နေတဲ့ဆက်ပစ္စည်းတွေ၊ဒပိုင်းလျက်ကူးပစ္စည်းတွေအပြင်အခြားစည်ရင်းမှာပါသုံးနိုင်တဲ့ပစ္စည်းတွေဟာနိုင်ငံကတန်ခတ်မှုကြောင့်လက်နက်ပစ္စည်းကုန်ညံမရပဲဖြစ်နေတဲ့ရုရှားအတွက်အထောက်အကူဖြစ်စေပြီးဒီပစ္စည်းတွေကိုရုရှားစီတင်ပို့နေတဲ့အဓိကနိုင်ငံကတရုတ်ဖြစ်နေတယ်လို့အီတလီမှာကျင်းပတဲ့ G7 နိုင်ငံသား၏ဝန်ကြီးများအစည်းအဝေးမှာဝန်ကြီးဘလင်ကန်ကထောက်ပြလိုက်ပါတယ်။တရုတ်အနေနဲ့ရုရှားကိုအကူအညီပေးရင် ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်လုပ်နေလို့မဖြစ်ပဲတကယ်လို့ဥရောပနဲ့အခြားနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်ကျင်တယ်ဆိုရင်တော့ရုရှားစစ်ရေးအထောက်အကူပေးနေတာကိုရပ်တန့်ဖို့လိုကြောင်း G7 နိုင်ငံတွေကတရုတ်ကိုဖိအားပေးဖို့တောင်းဆိုခဲ့တာပါဒါအပြင်ယူကရိန်းမှာရုရှားစစ်ဆင်နွှဲနေတဲ့စစ်ပွဲအတွက်လက်နက်အကူအညီပေးနေတဲ့အီရန်ကိုလည်းရပ်ဆိုင်းဖို့ G7 နိုင်ငံကြီးဝန်ကြီးတွေကသတိပေးခဲ့ပါတယ်။အီရန်ကသူ့ရဲ့ပေရင်တပ်မီဇိုင်းတုံးကြီးတွေဒါနဲ့ဆက်ဆက်နေတဲ့နည်းပညာတွေရုရှားကိုပေးဖို့လုပ်နေတာအတွက်အထူးစိုးရိမ်မိကြောင်းလည်းပြောကြပါတယ်ခင်ဗျာ။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
့် NVOA နောက်ဆုံးရသတင်းတွေကိုပြောပြနေတာပါရခိုင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တွေကြားတိုက်ပွဲတွေပြင်းထန်နေသလိုရခိုင်အတိုင်းအဝန်းနဲ့ရိုဟင်ဂျာတွေကြားတင်းမာမှုဖြစ်လာနေတာဟာဒေသခံအရပ်သားတွေအတွက်အန္တရာယ်သိပ်ကြီးပြီးအရင်လိုရက်ဆက်ကြမ်းကြုတ်မှုတွေပြန်ဖြစ်လာနိုင်တယ်လို့ကုလသမဂ္ဂရဲ့လူအခွင့်အရေးမဟာမင်းကြီးဗော်ကာထက်ကတောက်ကြနေမှာသတိပေးလိုက်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာ15ရက်ကစပြီးစစ်ကောင်စီနဲ့ရခိုင်တပ်တွေကြားရခိုင်ဒေသမြို့နယ်18ခုမှာတိုက်ပွဲတွေဖြစ်ပွားနေကြကြောင့်အခုလိုတည်ဆုံးတန်ရာသူရာနေချီရှိနေသလိုဒေသခံ3သိန်းကျော်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့ဆိုပါရယ်အဲဒီတည်းမှာအန္တရာယ်ပိုကြီးတာကရိုဟင်ဂျာတွေပဲဖြစ်ပြီး2019ခုနှစ်တုန်းကစစ်တပ်ရဲ့ပြစ်မှတ်ထားတာကိုပဲခံခဲ့ရတဲ့ရိုဟင်ဂျာတွေကအခုချိန်မှာစစ်ကောင်စီဘက်ကရောအရခတတ်တော်ဘက်ကပါပြစ်မှတ်ထားလာတာခံရနိုင်တာကြောင့်ဒါမျိုးထပ်ဖြစ်ခွင့်မပေးကြဖို့မဟာမင်းကြီးကသတိပေးတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းမှာစစ်ကောင်စီဘက်ကမထိန်ချုပ်နိုင်ပဲဖြစ်လာနေချိန်မှာရခိုင်ပြည်နယ်မြို့တော်စစ်တွေကိုတိုက်ပွဲတွေဥတီမလာခင်ရိုဟင်ဂျာအများပြားနေထိုင်ရာဘူးတိတော်မောင်းတော်မှာတိုက်ပွဲတွေပြင်းထန်လာနေတာကြောင့်သူတို့အတွက်အန္တရာယ်ကြီးလာနေတယ်လို့ပြောဆိုထားပါတယ်မကြာခင်သတင်းပတ်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဝင်ရောက်ခိုလုံလာတဲ့မြန်မာစစ်ကောင်စီတပ်သား285ယောက်ကို AP22 ရက်နေ့မှာမြန်မာဘက်ကိုပြန်ပို့မှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဤဝန်ကြီးဟာဆန်မာမူကနေပြီးတော့တောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံမှာပြိမ့်မိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား150ကိုလည်းပြန်လည်ခေါ်ယူมาဖြစ်ကြောင်းပြောပါတယ်။အခုပြန်ပို့မဲ့285ဦးထဲမှာမြန်မာနေကြာသောတက်ကရောစစ်တပ်တပ်သားတွေပါပါဝင်နေကြောင်းသူတို့ကိုရေကြောင်းကနေပြန်ပို့ဖို့မြန်မာဘက်ကလည်းလက်ခံအတည်ပြုချက်ရရှိထားပြီလို့လည်းပြောပါတယ်။သူတို့ကိုပြန်ပို့တဲ့တင်မောင်းနဲ့ပဲမြန်မာဘက်မှာပြိမိနေတဲ့ဘင်္ဂလားဒေ့ရှ်150ကိုပြန်လည်ခေါ်ယူဖို့စီစဉ်ထားကြောင်းဝန်ကြီးဟာဆန်ကပြောပါတယ်။ဒါပေမဲ့ဒါဟာပင်လယ်ရေပြင်ရဲ့အနေအထားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေမြန်မာဘက်ကအခြေအနေပေါ်မှာမူတည်ပြီးလှုပ်ရှားမှာဖြစ်ကြောင်းပြောပါတယ်။တောက်ကြနေပါပဲမြန်မာနယ်ကြားသောတပ်ဖွဲ့ဝင်13ယောက်ဘင်္ဂလားဒေ့ရှ်ဘက်ဝင်ရောက်ခိုလုံခဲ့တယ်လို့ဗိုလ်တပ်နေကလည်း46ဦးထွက်ပြေးခိုလုံခဲ့ပါတယ်ခင်ဗျာ။BOA American အတန်ရဲ့အကြီးအကဲသည့်အဖြစ် Michael Abramovich ကို American ကမ္ဘာမီဒီယာသတင်းဌာန USAGM ကရွေးချယ်ခန့်အပ်လိုက်ပါတယ်။လက်ရှိမှာ Freedom House လူအခွင့်ရေးအဖွဲ့ဥက္ကဋ္ဌတာဝန်ကိုထမ်းဆောင်နေတဲ့ Washington Post ရဲ့သတင်းစာသတင်းတောက်ဟောင်းတူဦးလည်းဖြစ်သူ Michael Abramovich ဟာလာမယ့်လပိုင်းအတွင်း BOA အကြီးအကဲတာဝန်ကိုစတင်ထမ်းဆောင်တော့မှာဖြစ်ကြောင်း USAGM အမှုဆောင်ချုပ်Amanda Barnett က VOA ဝန်ထမ်းတွေကိုပေးပို့တဲ့အကြောင်းကြားစာမှာဖော်ပြထားပါ Freedom House ဥက္ကဋ္ဌအဖြစ်2019ကတည်းကစတင်တာဝန်ယူလာခဲ့သူ Harvard တက္ကသိုလ်ကျောင်းဆင်း Abramovich ဟာ Washington Post သတင်းစာအတွက် 24 နှစ်တာဝန်ထမ်းဆောင်ခဲ့သလို American Holocaust ပြတိုက်အတွက်လည်းလူမျိုးရုံးတပ်ဖြတ်မှုကာကွယ်ရေးနဲ့ပညာရေးလုပ်ငန်းတွေကို10နှစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ် VOA အမှန်တရားနဲ့သတင်းလွတ်လပ်ခွင့်ကိုကာကွယ်နေတဲ့ဌာနတစ်ခုဖြစ်တဲ့အတွက်ဒီလိုဌာနမှာကျွမ်းကျင်သတင်းသမားတွေဝန်ထမ်းတွေနဲ့အတူတာဝန်ထမ်းဆောင်ရမှာကိုသူ့အနေနဲ့စိတ်လှုပ်ရှားဝမ်းသာမိကြောင်း Mr. Abramovich ကကြေညာချက်ထုတ်ပြန်ပါတယ်။သတင်းတစ်ပတ်ကိုကမ္ဘာတစ်လောကလူပေါင်း354သန်းနဲ့ထိတွေ့ဆက်ဆံနေရတဲ့ဘာသာမျိုးစုံဌာနပေါင်း48ခုရှိတဲ့ VOA အကြီးအကဲဖြစ်သူကကြီးကြပ်ရတော့မှာဖြစ်ပါတယ်ခင်ဗျာ။
နေမနေ့ထိတ်တန့်သတင်းတွေကိုကိုညာဝင်းအောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်မိမိရဲ့သဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်ချက်တွေမှာလည်းဓာတ်ရိုက်မှတ်ချက်ပြုနိုင်ပါတယ်ဗျာအခုကဆက်လို့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်မြပါရီမျိုးစီရေးအခြေအနေနဲ့စတင်ပါမယ်ထိုင်းမြန်မာနယ်စပ်ကင်းပြင်းနဲ့မြပါရီမျိုးမှာကရင်မျိုးသားလူမျိုးရေးတက်တဲ့ပြည်သူ့ကာကွယ်ရေးတပ်တွေထိန်းချုပ်ထားပြီးထိုင်းမြန်မာချစ်ချေတရာနီကလည်းနဲ့မချသေးတဲ့ခလာယာ295ကစစ်သားတွေကို April 16ရက်နေ့ညက drone တွေနဲ့လာရောက်ပစ်ခတ်တယ်လို့စစ်မျက်နှာစဖွင့်လိုက်ပြီလို့ဆိုပါတယ်။ကော့ကရိတ်မြို့နယ်ဂျုံတိုးဘက်မှာတော့ဂျုံတိုးစစ်ဗျူဟာနဲ့ခမာယာ545နဲ့546ကိုလည်းပူးပေါင်းတပ်တွေကဝန်ရောက်တိုက်ခတ်ခဲ့ပါတယ်။ KNP နယ်ကစစ်ရေးသတင်းတွေကိုမတ်အေးမာကပေးပို့ထားပါတယ်ညာ
။ထိုင်းမြန်မာနယ်ဆက်ကရင်ပြည်နယ်မြဝတီမြို့မှာကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တီတပတ်ကြော်ကြာထိန်းချုပ်ထားပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ချစ်ချေတရာအနီကလက်နက်ချမှုမရှိသေးတဲ့ခလာယာ205ကစစ်သားတွေကိုအေဘီလ19ရက်နေ့ညက drone တွေနဲ့ဒုတိယအကြိမ်ပစ်ခတ်ခဲ့တာပါအေဘီလ18ရက်နေ့နောက်ဆုံးထားပြီးလက်နက်ချဖို့တတိပေးပြီးတဲ့နောက်တစ်ရက်ဖြစ်တဲ့တောက်ကြနေ့မှာစစ်မျက်နှာဖွင့်ပစ်ခတ်မှုတွေဖြစ်ခဲ့ကြောင်းမျက်မြင်တွေ့ရသူတဦးကပြောပြပါတယ်
ဒီနေ့ညပါညနေပိုင်းမှာညဒီနေ့ညခုနှစ်နာရီကျော်လောက်မှာဒီကူပေါင်းဟိုကဲအရေးရတဲ့တုံးတပ်ဖွဲ့ရတော့မနေ့ကတည်းကထိုင်တော့ပါပြီးတုံးနေတဲ့လက်စစ်ကမှာပမာစစ်တပ်ကငါရောက်ကြတယ်ဆိုတော့ဓမ္မတိကျတာပြောလို့မရဘူးနော
်မြဝတီမြို့ကိုတော့ပူပေါင်းတပ်ဖွဲ့တွေအင်အားအတော်များများအေပီလ19ရက်နေ့မှာဝင်ရောက်လာပြီးစစ်ကောင်စီတပ်သားတွေကိုခြေမုံဖို့စစ်မျက်နှာစဖွင့်ပြီးလို့လည်းသိရပါတယ်မြဝတီမြို့ကနေကြားဆောင်တက်ကတော့တရားအမှတ်နဲ့နားမနေပြီးလက်နဲ့မချသေးတဲ့ခလာယာ205ကစစ်သားတွေကိုစားနပ်ရိက္ခာထောက်ပံ့ပေးနေတယ်လို့စစ်ကောင်စီဘက်ကလည်း KNL PDF ပူးပေါင်းတပ်တွေသိမ်းဆီးသွားတဲ့လက်နက်တွေကို KNU ထံကနေပြန်တောင်းပေးဖို့နေကြားဆောင်တက်ကိုဖိအားပေးပြောဆိုတာတွေရှိတယ်လို့လည်းဆိုပါတယ်အခုဆိုရင် BGF ခေါ် KNL နေကြားဆောင်တက်ကဘက်တပ်ဖက်မှာရက်တီဖို့အတွက်လဲဝေခွဲမရဖြစ်နေတယ်လို့ရွှေကုတ်ကိုမြို့တစ်ကိုဘုံကျဲခံရမှာကိုလဲစိုးရိမ်နေပါတယ်။ KNU ဘက်ကတော့ပြည်ရင်လူမျိုးအချင်းချင်းတိုက်ခိုက်တာတွေမဖြစ်ဖို့ရှောင်ရှားနေပြီးထိမ့်ထိမ့်သိမ့်သိမ့်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ကော့ဂရိတ်အာရှလမ်းတစ်ဖက်မှာတော့စစ်ကောင်စီတပ်တွေကမြဝတီမြို့ကိုတက်နိုင်ဖို့ကြိုးစားနေပေမဲ့လမ်းကနေပူးပေါင်းတပ်ဖွဲ့တွေကဖျက်တိုက်နေတဲ့အတွက်ဒေါနာတောင်ကြီးမှာပဲရှိနေပါသေးတယ်။အေဘီလ19ရက်နေ့မှာတော့ကျုံတိုးမြို့ကအခြေချကျုံတိုးပြူဟာနဲ့ခမာယ545နဲ့ခမာယ546ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်တာတွေလုပ်ခဲ့တယ်လို့လဲပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တကူက VOA ကိုပြောပါတယ်
။ကျုံတိုးမှာကျွန်တော်ဒီနေ့ပူးပေါင်းတပ်ဖွဲ့တွေပေါ့နော်ကျုံတိုးပြူဟာနဲ့ခလာယခမာယ545နဲ့546ကိုတပြိုင်တည်းဝင်တိုက်တာပေါ့နော်။အဲဒီလိုကတော့အထူးကြိုက်ပြီးသုံးနေကြလဲအဲ့ဒါနဲ့သူတို့ကတက်ကပါရီတုတ်ပြန်လဲဆိုတော့အနေနဲ့ကြီးတယ်နဲ့ကြီးရတယ်တော့ဖြစ်တယ်နောက်လေရင်တွေနဲ့ပေါင်900ပုံးနေနဲ့ကြီးကျုံတို့မျိုးအဆက်ကိုပေါ့နော်အဲ့မှာပြစ်ချသွားတယ
်စစ်ကောင်စီတက်တွေကတော့ကရင်ပြည်နယ်အတွင်းအခြေချစခန်းအတော်များများတိုက်ခိုက်ခံရပြီးစခန်းတွေဆွတ်လွတ်ခဲ့ရတယ်လို့စခန်းကနေဆုတ်ခွာတာတွေများလာတယ်လို့ချင်းလင်းတရင်တွေကလည်းမြေပြင်မှာတိုက်ခိုက်နိုင်မှုတွေနည်းလာနေပါတယ်။တမှုတပ်သားတွေကလက်နက်ချအညံ့ခံတာတွေရှိသလိုစခန်းကျလို့လက်နက်ချရတဲ့တမှုတပ်သားတွေရဲ့မိသားစုတွေကိုလည်းစစ်ကောင်စီကဖမ်းဆီးတာအိမ်နေချိတ်ပိတ်တာတွေလုပ်တဲ့အတွက်စစ်ကောင်စီအပေါ်မှာယုံကြည်မှုမရှိတော့ဘဲဖက်ပြောင်းလာသူတွေများလာနေပါတယ်။ကရင်ပြည်နယ်မြဝတီမြို့ကအချင်းနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။
မအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ခဲ့တာပါဗျာအခုတော့ရခိုင်ပြည်နယ်ကသတင်းတပုတ်နဲ့ဆက်ပါမယ်ရခိုင်ပြည်နယ်တောင်ပိုင်းမန်အောင်မြို့နယ်ကကြေးရွာတစ်ခုကိုတပတ်တွင်ရွှေ့ပြောင်းပေးဖို့စစ်ကောင်စီကပြောဆိုလာတာကြောင့်အခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကအဲ့ဒီကြေးရွာနှစ်ရွာကိုဘာကြောင့်ပြောင်းခိုင်းနေဆိုတာမသိပေမဲ့ဒေသခံတွေကတော့စတင်ရွှေ့ပြောင်းနေရပြီလို့ဆိုပါတယ်ဒါ့အပြင်စစ်ကောင်စီကပြည်သူစစ်ဖွဲ့ဖို့အတွက်ကြေးရွာလိုက်စီးရင်ကောက်ယူတာတွေရှိနေတယ်လို့လည်းပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမောင်ကတင်ပြပေးပါမယ်ခင်ဗျာ
စစ်ကောင်စီနဲ့အရက်ခတ်တပ်တော်အေအေကြားတချိန်တခါမှတိုက်ပွဲဖြစ်ပွားတာမရှိသေးတဲ့ရခိုင်တောင်ပိုင်းကမန်အောင်မြို့နယ်မှာစစ်ကောင်စီကအင်အားဖြည့်သင်းတာတွေတပ်နေရာတိုးချဲ့တာတွေလည်းလှုပ်ဆောင်နေရလို့မန်အောင်ဒေသခံတွေကပြောဆိုကြပါဗျာ လက်ရှိမှာလည်းမန်အောင်မျိုးနယ်ကငပြောတော်ကျေးရွာနဲ့အနောက်ပါကျေးရွာနှစ်ရွာကိုစစ်ကောင်စီတပ်ကတပတ်အတွင်းဖယ်ခိုင်းနေတယ်လို့ဒေသခံကျေးရွာသားတို့ကပြောပါတယ်
ဖြေခိုင်းတဲ့အကြောင်းရောကကျွန်တော်တို့တွေကတိကျကျမသိဘူးကမုံတောင်တက်ကလာပြီးတော့တက်ကတိုက်ရမှုအပေါ်ဝန်အစိုက်တော်တွေပါတယ်အဲ့သူတို့တွေကလာပြီးတော့ယူရမရောရှိတဲ့အောက်ကထောက်ကိုခိုးပြီးတော့မပြိုးလို့ယူရနဲ့အနောက်ဘက်ယူရနှစ်ယောကိုဒီနေ့ကစပြီးနောက်ခုနှစ်ရက်အတွင်း25ရက်နေ့နောက်ဆုံးထားပြီးတော့ဖြေပြရမယ်ဆိုပြီးလာပြီးအကြောင်းကြားတယ်အဲ့ဒါယူရကအောက်ကထောက်ကယူရတဲ့တွေကိုခိုးပြီးပြိုးတယ်အဲ့လိုမျိုးလိုလာပြိုးတယ်
လက်ရှိစစ်ကောင်စီတပ်ကဖယ်ရှားခံရတဲ့ငပြောသောကျေးရွာနဲ့အနောက်ပိုင်းကျေးရွာဟာမန်အောင်မြို့ပေါ်နဲ့ဆက်သက်မိုင်လောက်အကွာမှာရှိတာဖြစ်ပြီးနှစ်ရွာပေါင်းအင်ချီ400နီးပါးရှိတာလည်းဖြစ်ပါတယ်။ဒါ့အပြင်ကျေးရွာအနီးအနားမှာစစ်ကောင်စီရေတပ်စခန်းတစ်ခုရှိတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်။အဲ့ဒီကျေးရွာကိုစစ်ကောင်စီတပ်ကဘာကြောင့်ပြောင်းခိုင်းနေဆိုတာမသိရပေမဲ့လက်ရှိမှာတော့ဒေသခံကျေးရွာသားတွေဟာစတဲ့ရွှေ့ပြောင်းနေကြရတာပါ။စစ်ကောင်စီဘက်ကတော့ရွှေပြောင်းခံရတဲ့အိမ်တော်စုတွေအတွက်မန်အောင်မျိုးနဲ့ဆက်ရှိမိုင်လောက်အကွာမှာရှိတဲ့ဖက်ရားကျွော်အနီးမှာမြေနေရာတစ်ခုသာပေးထားပြီးနေအိမ်တွေကိုကို့အစီအစဉ်နဲ့ကိုစောက်လို့ရမှာဖြစ်တယ်လို့လည်းဒေသခံတူကပြောပါတယ်
။ဒီနေ့လေးပြောင်းတယ်ဒီနေ့လေးဝေါ်ခောက်တဲ့လူခောက်ထွေးလာကြီးတွေနဲ့အကော်တွေနဲ့ဝေါ်တွေတန်းနောက်ပြီးတော့သူတို့မှာရှိတဲ့ပြည်စည်တွေကိုတော့အဲ့ကိုတော့မပြောင်းဘူး။တခြားနေရာဆွေမျိုးတို့ဇက်တဲ့နေရာတွေကိုပြောင်းတယ်နောက်ပြီးတော့သူတို့ကအိမ်ဆောင်စုတစုပ်ကမှကို့ပြည်ပလေးတခန့်ပဲပြင်မှာဆိုတော့ကိုယ်ပဲလေတခမ်းပဲပြင်မယ်နောက်ပြီးတော့အင်ဆောင်စုတစုံမှာရှိတဲ့လူဦးရေကလူရေအတိုင်းမပြောင်းနိုင်လို့ရှိရင်ပြန်နေတဲ့လူတွေကိုဝရမ်းထောင်းမယ်အဲ့လိုမျိုးတွေပြောတယ
်လက်ရှိမှာတော့စစ်ကောင်စီအနေနဲ့မန်အောင်မျိုးတစ်ခုလုံးကိုအပြည့်အဝထိန်းချုပ်ထားဆဲဖြစ်တယ်လို့ရံပြဲမျိုးအသိခံရပြီးနောက်ပိုင်းမှာမျိုးတွင်အင်အားဖြည့်တင်တာတွေနဲ့တက်နေရတိုးချဲ့တာတွေလှုပ်ဆောင်နေတာရှိတယ်လို့မန်အောင်ဒေသခံလူငယ်တူကပြောပါတယ
်ဟိုလက်ရှိအချိန်မှာဆိုလို့ရှိရင်သူတို့တွေကမန်အောင်တွန်းတစ်ခုလုံးကိုခံတဲ့အနေအထားနဲ့ဒီဆောင်မဲ့အနေအထားမှာရှိတယ်ပေါ့နော်ဆိုတော့အခုဒီလက်ရှိတစ်ပုံမှာဆိုလို့ရှိရင်လည်းဒီရက်ွက်နှစ်ခုကိုဖေးလိုက်တယ်ရက်ွက်နှစ်ခုကိုဖေးလိုက်တာကဒီအဲ့ဒီရက်ွက်နှစ်ခုကဒီသူတို့အရှိချတာတဲ့ရေတန်းစခန်းနဲ့အနီးဆုံးနေရာကရက်ွက်တယ်ပေါ့နော်ဆိုတော့အဲ့ဒီရက်ွက်နှစ်ခုကိုတည်ပြီးတော့သူတို့အမှတက်ဆွေးပြီးတော့အရှိချနေထိုင်မယ်ဆိုပြီးတော့အဲ့လိုမျိုးလုပ်နေတာရှိတယ်ဆိုတော့တည်တည်ချာချာရှိလာနိုင်တာကဘယ်လိုလဲဆိုတော့ဒီတောင်ပိုင်းနေသားမှာဒီကြောက်ဖြူတော့ပြီးလို့ရှိရင်တောင်ကုတ်တော့အဖက်ရှန်တွေတပွေးစစ်တာဖြစ်လာမယ်ဆိုလို့ရှိရင်ဟိုစကားစကားနေပြီးတော့ဒီမန်အောင်ကိုလူသားခါအနေနဲ့လေအသုံးပြုနိုင်တယ်မန်အောင်ဒေသခံတွေကိုပြီးလို့ရှိရင်သူတို့အနေနဲ့ဟိုခန္ဓာကြီးတစ်ခုပေါ့နော်အော်အဲ့လိုမျိုးတည်ဆောက်နိုင်တဲ့အနေအထားမှလည်းရှိနေတယ်ပေါ့အခုသူတို့လုံနေတဲ့အနေအထားကအဲ့လိုမျိုးရှိတယ်ပေါ့
ဒါအပြင်မန်အောင်မြို့နယ်မှာစစ်ကောင်စီအနေနဲ့ပြည်သူစစ်ဖွဲ့ဖို့အတွက်ဒေသခံတွေကိုဖိအားပေးလူသောင်းတာတွေလည်းလှုပ်ဆောင်နေတယ်လို့မန်အောင်ဒေသခံတူကပြောပါတယ်
မအောင်မျိုးမှာကစိတ်မထိုက်ဖို့ခေါ်ဖို့ဆိုတာပြောတာရှိတယ်။အောက်စုတစ်ခုက2ယောက်ခုမယ်တဲ့။အဲ့လိုမျိုးတော့ပြောတာရှိတယ်။အခုလို့လို့ဆရာတို့ပြည်သူစိတ်ဖွင့်မယ်လို့ဆိုပြီးတော့စည်ရင်ယူနေကြတယ်တရွာပေါ်အယောက်20ယူ30ယူ။အောက်စုတစ်ခုအနေနဲ့ဆိုတော့ရောရှိချင်းမှာပေါ့လေ။ကျွန်တော်တို့အောက်စုကဆိုတရွာလေးစီလာကိုတောင်းတယ
်။ရခိုင်တောင်ပိုင်းကမန်အောင်မျိုးနယ်ဟာရံပြဲမျိုးအနီးမှာရှိတဲ့ရေပက်ပက်လေဝိုင်းရံနေတဲ့မျိုးတစ်ခုလည်းဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတစ်ချိန်တစ်ခါမှမဖြစ်ဘူးသေးတဲ့မျိုးနယ်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအေအေကမန်အောင်နဲ့အနီးဆုံးတောင်ပိုင်းကတောင်ကုတ်တန်တွဲကြောက်ဖြူစတဲ့မြို့နယ်တွေမှာလည်းမကြမကြတိုက်ပွဲဖော်ဆောင်တာတွေရှိနေတာကြောင့်မန်အောင်အထိတိုက်ပွဲတွေကျယ်ပြန့်လာမှာကိုဒေသခံတွေစိုးရိမ်နေကြတာပါလက်ရှိမှာတော့ရခိုင်ပြည်နယ်ကအန်ဘူးဒီတောင်မောင်တော်စတဲ့မြို့နယ်တွေမှာစစ်ကောင်စီနဲ့အေအေကြတိုက်ပွဲပြင်းထန်နေတာပါဒါအပြင်အေအေသိမ်းပိုက်ထားတဲ့မြို့နယ်တွေကိုလည်းစစ်ကောင်စီကလေကြောင်းရေကြောင်းကနေလက်နက်ကြီးတွေနဲ့နေတိုင်းနီးပါးလာရောက်ပစ်ခတ်နေတာတွေရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်
ရန်ကုန်အထင်ပြပုချက်ကိုကိုရဲမွန်ပြပြခဲ့တာပါဗျာအခုတော့အိန္ဒိချင်းကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယကရွေးကောက်ပွဲအကြောင်းကိုကြည့်အောင်ပါအိန္ဒိယနိုင်ငံရွေးကောက်ပွဲကို9ရက်ခွဲပြီးကျင်းပတဲ့အနေနဲ့မနေ့ကစတင်ခဲ့ရမှာအာနာယ BJP ပါတီကသာအနိုင်ရချေရှိတယ်လို့ခန့်မှန်းနေကြပါတယ်ဒါနဲ့ပတ်သက်ပြီးအိန္ဒိယကမြန်မာနယ်ပွားတွေကိုမေးမြန်းပြီးဥက္ကမောင်ဆိုမင်းကစူးစီးတင်ဆက်ထားပါတယ်ညာ
ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယရွေးကောက်ပွဲကိုတရက်ထဲတစ်ပြိုင်တည်းကျင်းပတာမဟုတ်ဘဲ9ရက်ခွဲပြီးကျင်းပရမှာမနေ့ကစတင်ခဲ့ပါတယ်။ရှေ့လဂျွန်လတရက်နေ့မှာနောက်ဆုံးရက်အနေနဲ့ကျင်းပပြီးရင်တော့အနိုင်အရှုံးသိရမှာဖြစ်ပါတယ်။အဓိကကတော့လက်ရှိအာဏာရပရတိယဂျနတာဒါ BJP ပါတီနဲ့အတိုက်ခံကွန်ဂရက်စ်ပါတီဦးဆောင်တဲ့ INDIA လို့အတူကောက်ခေါ်တဲ့မဟာမိတ်အဖွဲ့ကြီးတို့ရှင်ပြန်ကြမှာဖြစ်ပါတယ်။မနေ့ကရွေးကောက်ပွဲမှာပြည်နယ်20ခုမှာရှင်ပြန်ရမှာအဓိကအဆုံးဖြတ်ပေးတဲ့ Uttar Pradesh ပြည်နယ်အနောက်ဘင်ဂေါပြည်နယ်နဲ့ Tamil Nadu ပြည်နယ်တို့လည်းပါဝင်ကြပါတယ်။ မနေ့ကစတင်ခဲ့တဲ့အိန္ဒိယအထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာနေထိုင်တဲ့ဦးညိုထွန်းကအခုလိုအချက်လက်နဲ့တကွာသုံးသပ်ပြပါတယ်
။ခါမန်နေကြတော့ BJP ကပြတ်သားနိုင်မယ်။ဒီနေ့ကဒီနယ်ဒီနယ်ပေါ်20ပြည်နယ်ဒီနယ်ဝင်မြို့တော်ပူပူချယ်ပြီးပါတယ်။အဲ့ဒီကမှအဓိကကြောက်တဲ့ပြည်နယ်ကတော့အဲ့ဒီတမန်နာဘူးနဲ့ UP ပေါ့ UP ပေါ့။ဟိုစေကအနေနဲ့ကပြောရင်ကွန်ဂရက်ကစူရဂန်နဲ့ဝါဟုတ်ကနေပေါ့ဗျာ။အကဲနဲ့ကျမ်းနဲ့အရောအဲ့ဝက်စတန်ဂေါ်ကိုတမင်လာပြီးရဲ့ UP ပေါ့အဓိကအဲ့ပုံနေရပဲအဲ့တုံးနေရဖြေပေါ်မူတည်ပြီးတော့အတိုင်းချင်းဖြစ်သွားမှာပဲ
အလားတူအိန္ဒိယနိုင်ငံတောင်ပိုင်းတမင်နာရူပြည်နယ်မှာဆိုရင်လဲအမျိုးသားရေးဒွါဝေဒီယန်ပါတီကြီးနှစ်ခုကသာပြည်နယ်အစိုးရအဖြစ်တလဲစီအာဏာရရှိခဲ့သလိုသူတို့ပါတီကြီးနှစ်ခုကပဲအဓိကဗဟိုပါလီမန်ရွေးကောက်ပွဲတွေမှာအများစုအနိုင်ရလေရှိပါတယ်အဲမနေ့ကဗဟိုပါလီမန်ရွေးကောက်ပွဲမှာတော့ဗဟိုမှာအာဏာရတဲ့ဗရတီးယားဂျနတာဒါ BJP ပါတီကတမဲနာရူးပြည်နယ်ရှိဗဟိုလွတ်တော်အမတ်နေရာ39နေရာမှာ10နေရာ12နေရာလောက်အထိရရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ်ဒါဟာလာမယ့်ပြည်နယ်ရွေးကောက်ပွဲတွေမှာပြည်နယ်အစိုးရအဖြစ်အာဏာရရှိတဲ့အမျိုးသားရေးဒွါဝေဒီယန်ပါတီတွေကိုဖယ်ရှားနိုင်တော့မယ့်အရေးလက္ခဏာဖြစ်တယ်လို့တမင်နာရူးပြည်နယ်အရင်မဒရက်စ်မြို့တော်ကိုနာမည်ပြောင်းထားတဲ့အခုချန်တိုင်းမြို့မှာနေထိုင်တဲ့ဦးကူမာကပြောပါတယ
်ခုဘယ်လို changes လဲဆိုတော့ဝန်ပေါင်း60လောက်ကဒရဝေဒီယန်ပါတီခေါ်မှာပေါ့ AIADMP နဲ့ DMP သူတို့ပဲဦးချုပ်လာတယ်ဒရဝေဒီယန်ပါတီဆိုခေါ်တယ်AIADMK နဲ့ DMK နဲ့ညပေါင်း60လောက်သူတို့ပဲဥချုပ်လာတယ်သူတို့ကခိုးလာတယ်အလို့သူတို့ကအခုပါလဲ they want changes တတိယမြောင်းနေနဲ့လိုက်လာတာ BJP လိုက်လာမိုဒီဖွဲ့ကလိုက်လာဒါပေမဲ့ဒီတစ်ခေါက် BJP ဝင်လာတဲ့ပုံမှာအဲ့ဒါကအပြောင်းလဲရှိလာမယ် BJP နဲ့သူ့ရဲ့မဟာမိတ်အဖွဲ့ကအနည်းဆုံး10ခုနဲ့12နေရာလောက်ကိုသူရောက်ရှိရဟိုတချို့တွေကမဲစင်းမှာမပါတဲ့လူရှိတယ်ငါတို့ ima ဆိုတော့ဟိုအရင်အမျိုးသမီးကသူမဲစင်းနဲ့မပါဘူးချော်လိုက်ဒါပေမဲ့အခုကဘာလဲဆိုတော့အိန္ဒိဘာသာကိုတည်ယူတည်အိန္ဒိဘာသာယုံကြည်တဲ့လူမှန်သမီးက BJP ဘက်ကိုရောက်သွားဒီကောင်ကဘာလို့လဲဆိုတော့လက်ရှိအုပ်ချုပ်တဲ့ကောင်ကဟိုအိန္ဒိဘာသာတွေကိုသူကသူနဲ့အတိတ်ချပြီးစကားပြောတာတွေများတယ်အဒီရင်က BJP က2နေရာလောက်ပဲရှိခဲ့တာအခုအလုံးခမနေတာ10နဲ့12နေရာလောက်ရမယ်လို့ခမနေဒီတစ်ခေါက်ဆော့မှာ BJP ကချီးမှုယူပြီ
အခုရွေးကောက်ပွဲမှာအာဏာရဗရတီးယားဂျနတာဒါပါတီ BJP ကအိန္ဒိယဝန်ကြီးချုပ်နာရန္ဒရာမိုဒီအနေနဲ့နိုင်ငံရဲ့လူများစုဟိန္ဒူဘာသာရေးကိုတိတိတသားအသုံးချသလိုတစ်ဖက်ကလည်းမဲဆန္ဒရှင်အမျိုးသမီးတူကြီးကိုတက်တာချောင်ကြီးရေးအစီအစဉ်တွေနဲ့ဆွဲဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းလူဦးရေများပြီးလွတ်တော်အမတ်အများစုရဲ့ပြည်내ကြီးတွေကိုသာအာယုံထားဦးစားပေးသလိုတခြားတစ်ဖက်ကလည်းလူဦးရေနည်းပြီးအမတ်အင်အားနှဲပါလွန်းတဲ့ပြည်내ငယ်တွေကိုဥပိ္ပခာပြုထားတယ်ဆိုပြီးစွပ်စွဲခံရတာတွေလည်းရှိပါတယ်။တစ်ဖက်ကမိခင်ဖြစ်သူဆိုနီယာဂန္ဒီနဲ့တားဖြစ်သူရာဟုဂန္ဒီတို့ဦးဆောင်တဲ့အတိုက်ခံကွန်ဂရက်ပါတီကလည်းအင်အားကြီးပြည်내ပါတီတွေအများစုနဲ့အတောကောက် INDIA ဆိုတဲ့အမည်နဲ့မဟာမိတ်ဖွဲ့ထားပေမဲ့စူးစီးမှုအပိုင်းမှာယော့တီယော်ရဲ့နိုင်လွန်ပါတယ်ဒါကြောင့်အခုအိန္ဒိယဗဟိုရွေးကောက်ပွဲမှာလက်ရှိအာဏာရဗရတီးယားဂျနတာဒါ BJP ပါတီကသာအနိုင်ရနိုင်ခြေရှိတယ်လို့ပြည်တွင်းပြည်ပလေးလာသူတွေကခန့်မှန်းပြီးနာရင်ဒရာမိုဒီသာလင်ဝန်ကြီးချုပ်တာဝန်ကိုတတိယအကြိမ်ထမ်းဆောင်권ရလိမ့်မယ်လို့ပြောဆိုရေးသားနေကြပါတယ်ခင်ဗျာ
အခုမှအစိုးမေမင်းမြန်တင်ဆက်ခဲ့တာပါဗျာ VOA ကစနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာကုသလပီကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်ကြအောင်ပါဦးကျော်စံသာကမူရင်းအသုံးနှုန်းနဲ့မူရင်းအပေါ်မှာပြတ်ထုတ်နှုတ်ပြောပြထားပါတယ်ခင
်ဗျာကုရဝပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့ထိုင်းနယ်ဇတိမြန်မာပြည်ပခါကျက်ပြန့်လာနေတဲ့အချိန်မှာထိုင်းနိုင်ငံကဘယ်လိုရပ်မလဲဆက်ပြီးဘာဖြစ်လာနိုင်မလဲဆိုတဲ့သုံးသပ်ချက်တွေနဲ့အစ်တောင်အရမှာအမေရိကန်တရုတ်ပြန်ဆိုင်မှုပြင်းထန်လာတဲ့အချိန်မြန်မာဟာဘယ်လန့်ကရှောက်လန့်ရမလဲဆိုတဲ့သုံးသပ်ချက်တွေပဲဖြစ်ပါတယ်။အဲဒီကမှာပထမဦးဆုံးပြောပြလို့ရတဲ့အကြောင်းအရာကတော့ Spotlight on Thailand as cornered Myanmar hunter threatened disaster on border. ဂျန်ပိမိနေတဲ့မြန်မာစစ်ကောင်စီထိုင်းနယ်ဇတိချင်းချောက်လာနေတဲ့အချိန်မှာထိုင်းရဲ့ရည်ဒီချက်ကအရေးကြီးလာခြင်းဆိုတဲ့ကောင်းစင်နဲ့ Igor Vlasvich သုံးသပ်ချက်ပဲဖြစ်ပါတယ်။ theirary.com ကထုတ်လုပ်ပြီးပြောပြမှာပါခင်ဗျာ။
လုံးရရစတဲ့ဘက်အနေငယ်အတွင်းစစ်ကောင်စီဟာရခိုင်နဲ့ကချင်ဘက်မှာအရင်နေပြီး
မကြခင်မှာပဲကရင်ပြည်နယ်မြဝတီမှာလည်းအထင်အနေပါတယ်ဒီအခြေအနေဟာစစ်ကောင်စီအတွက်အဆက်ရစရာတပ်ဖွဲ့ဝင်တွေအကြားစစ်တပ်ကြဆင်းစီပြီးပူဇော်မှုကြီးမြောင်းနိုင်ပေါ်အယုံကြည်နဲ့စစ်စာဆောင်တိမှုရုပ်လျော့သွားစေနိုင်တဲ့အခြေအနေဖြစ်တဲ့မဟာဗျူဟာအရလည်းစစ်ကောင်စီအတွက်အဓိကထပ်ပံ့ရေးနဲ့ကုံသွယ်ရေးလမ်းဖြစ်တဲ့နေဆက်လမ်းဟာတော်လိုင်းအင်အားစုတွေလည်းထွက်ကိုကြောက်သွားစေနိုင်တယ်။ဒီနည်းပြောရင်စစ်ကောင်စီရဲ့တိုင်းပြည်ထိန်းချုပ်နိုင်မှုကိုဒေသတွင်းနဲ့နိုင်ငံတကာကအမြင်ပြောင်းလဲသွားနိုင်တယ်လို့ဆိုပါတယ်။စစ်ကောင်စီအနေနဲ့သေယူပို့ဆောင်ရေးနဲ့ပထဝီဝင်အနေအထားကြောင့်ကချင်ကိုထူးစစ်ကြီးဆင်ဖို့မဖြစ်နိုင်ဘူးလို့ရခိုင်ကိုမြေပြင်တပ်ဖွဲ့တွေနောက်ထပ်ပို့ရင်လည်းပူအထိနာပြီးအဆက်ရစရာလက်နက်ချအငန်းခဏတွေသာဖြစ်လာနိုင်တဲ့အတွက်ရပတိဒီသာလျင်သူတို့ဘက်ကတံပြန်ထိုးစစ်ဆင်နိုင်ခြင်းရှိတဲ့နေရာဖြစ်တယ်။ကျန်သိန်းနိုင်ခြင်းမရှိတော့ရင်လည်းဂျုံလျော့ကြဆင်းတဲ့ကျန်သမျှအင်အားတွေကိုစုပြီးအစွမ်းကုန်ဖြစ်စီခြင်းမှုန့်လိုက်မယ်။ဒါဟာသူတို့အတွက် make or break မဖြစ်မနေလိုရတော့မယ့်အခြေအနေဖြစ်နေပြီလို့ဆိုပါတယ်။အဲ့တော့ထိုင်းရဲ့အနေအထားဟာသိအရေးကြီးလာတယ်စစ်ကောင်စီရဲ့တံပြန်ထိုးစစ်တာများပြီးအထိရောက်လာမဲ့ဆိုရင်ထိုင်းနယ်စပ်မှာတိုက်ပွဲတွေပြင်းထန်မဲ့အထိခိုက်များမဲ့ပုံသွယ်မှုပြပြမဲ့မြန်မာဘက်ကလူတွေအများအများထောက်ဝင်လာမဲ့အပြစ်ရဖို့စင်တမန်ရေးဖိအားမအောင်မြင်အခြေအနေရတဲ့ရက်ပူဆူးနိုင်တယ်ထိုင်းဟာမြန်မာရင်နံနဲ့သဘာဝတောင်းဝေကိုဝယ်ယူပြီးစစ်ကောင်စီကိုအဓိကဝင်ငွေပံ့ပိုးနိုင်တဲ့အပြင်စစ်တပ်အချင်းချင်းလည်းဖိကြားဆက်နွယ်မှုတွေရှိနေတဲ့အတွက်စစ်ကောင်စီကိုဖိအားပေးနိုင်ရေးအများဆုံးရှိတဲ့နိုင်ငံဖြစ်တဲ့တရုတ်ကတော့သူခေါ် bullying diplomacy နိုင်ငံစီနင်း diplomacy ရစစ်ကောင်စီနဲ့ညီနောင်သုံးဘွဲကိုဂျန်နရီရုံးကအပြစ်ခတ်ရဆဲစီခဲ့တယ်အခုလည်းပဲထိုင်းနဲ့အာဆီယံတို့ကဒီလိုလုပ်နိုင်စွမ်းစီးပွားမလားဆိုတာကိုစောင့်ကြည့်ရမှာဖြစ်တယ်လို့ဆောင်းပါရှင်ကသုံးသပ်ထားပါခင်ဗျာ
လူဆက်လက်ပြောပြလို့လည်းပဲထိုင်းနဲ့ပတ်သက်တဲ့သုံးသပ်ချက်တခုပဲဖြစ်ပါတယ်Strategy challenge for Thailand's Myanmar policy. Thailand's Myanmar Saya Mugara Adwe Mahabhyuha Sinkhojeh Swaray Gaungzi Nen Priti Thakuyeh Thongdajeh Phyabare. Thai Enquirer Ga Thunduk Pyopya Ma Phyabare. Nya.
Nathang Nishetong Thai Yue Gau Bwe Ma Yabhe Agaungne Asoya Phyla Yen No Myanmar Apo Dvora Pyangle Lik Melo Thongdajeh Ga Myayin Myoling Gaya Bime PTB Khao Phwe Thai Party U Sangre Nyumang Asoya Phwe Lai Dok.ကျင်းရောက်မျောလင်းတိုင်းဖြစ်သွားခဲ့တယ်။မြန်မာပြည်ပခအစိမ့်မြင့်ပြီးထိုင်းနယ်စပ်မြဝတီအထိရောက်လာတဲ့တိုင်ဟောင်းထိုင်းစစ်အာဂျာနီရေးကိုပဲကင်ဆယ်ထားတာဖြစ်တယ်။ပြင်းမိနေတဲ့မြန်မာစစ်ကောင်စီဝန်ထမ်းတွေကိုအဲ့နိုင်ငံမဲဆောက်အပြည်ပြည်ဆိုင်ရာလေဆိပ်ကတဆင်းပြန်လည်ခေါ်ယူခွင့်ပေးခဲ့တယ်။ထိုင်းစစ်အာအနေနဲ့ဒေါ်လာ 2.9 ဘီလီယံတန်ဖိုးစီရဲ့နေဆက်ကုန်သွယ်ရေးကိုမထိခိုက်လိုဟန်စီရဲ့တကယ်တော့ထိုင်းဟာမြန်မာပြည်တွင်းရေးဝန်မဆဖူးမြန်မာညီညာရေးချုပ်ပန်းဖို့ကအာရှအုပ်ချုပ်ဖြစ်တဲ့လာအိုရှက်တာဝန်လို့ပဲလုပ်နေဟန်စီရဲ့မြန်မာဘက်ကရွှေပြောင်းလူသားတွေကိုထိုင်းကလိုအပ်ပေမဲ့သူတို့ရဲ့လိုအပ်ချက်နဲ့ကန့်ညီမဲ့ကျွမ်းကျင်လူသားတွေကိုပဲအဓိကလိုချင်တာဖြစ်တယ်။နောက်စစ်ကောင်စီအရေးနေလို့ NUG အစွဲတက်လာခဲ့ရင်အတောင်မဟာမိတ်တို့အလိုကျဖြစ်နိုင်ပေမဲ့တစုတစည်းရဲ့မထိန်နိုင်ပဲအကွဲအကွဲအပြဲအပြဲတိုက်ပွဲတွေဖြစ်လာကြရင်ထိုင်းနိုင်ငံတွေကိုအစုလိုက်အပြုံလိုက်ပုံမိုလှိမ့်ဝင်လာနိုင်မှာလို့သူတို့ဆိုရင်းနေတယ်တက်ပြမှာတော့ထိုင်းကလုံဝကြားနေရဆိုတာလဲစိတ်တော့မမှန်ဘူးတရုတ်ကမြောက်ပိုင်းသဘောအဆူတွေကိုအပေးပြီးတော့သူတို့ကတစင်ဝင်ရောက်ချဲလဲနေသလိုအိန္ဒိယကလည်းနောက်ဖက်မှာရောက်နေတဲ့ NUG အဆက်အသွယ်တွေကိုခလုံးဝင်ပေးထားတယ်ထိုင်းကလည်းနေပြီးတော့စစ်တပ်နဲ့အဆက်အသွယ်ရှိနေတယ်ဗိုလ်ချုပ်ကြီးမြောက်လိုင်းဆိုရင်ကွယ်လွန်သူထိုင်းဗိုလ်ချုပ်ကြီးဖရမ်ဒင်ချူလာနွန်ကမွေးစားသားလိုတော့ပြောခဲ့သူဖြစ်တယ်နေဆက်တစ်ဖက်တစ်ချက်စစ်ဗိုလ်ချုပ်တွေရဲ့ဆက်ဆံရေးကြောင့်မနိုင်ငံရေးအဆုံးဖြတ်မှာထိုင်းဝင်မဆွေဖူးလို့ပြောမှာမဖြစ်နိုင်ကြောက်ပဲအမေရိကန်ဒေါ်လာ70ဘီလီယံတန်ဖိုးရှိတဲ့သဘာဝတန်ငွေဝယ်ယူနေတဲ့ထိုင်းအနေနဲ့မြန်မာစစ်ကောင်စီကိုစီးပွားရေးအဒဏ်ခတ်ပိတ်ဆို့ဖို့ဆိုတာလဲရုရှားကိုဒဏ်ခတ်ပိတ်ဆို့ပေမဲ့တစ်ဖက်မှာတရုတ်နဲ့အိန္ဒိယတို့ကရှိနေတော့အရာမရောဖြစ်နေတာနဲ့အတူတူပဲဖြစ်လိမ့်မယ်ဒါကြောင့်ထိုင်းနိုင်ငံဖို့သူရဲ့အမျိုးသားအကျိုးစီးပွားအဓိကထားလှုပ်ဆောင်နေတာတဲ့တော့ပူပီးသင့်တော်တဲ့မူဟာရမရှိကြောက်ပဲဖြစ်တယ်လို့ဆိုရတယ်အဲ့ရမဟာဗျူဟာအစွဲဟာဆက်လက်ရှင်နေတဲ့အမျိုးသားရေးအကျိုးစီးပွားသာဖြစ်ပြီးသူတို့ရဲ့ရှေးရိုးဆွဲနိုင်ငံကြီးဝါရီကလည်းဥရောပသမဂ္ဂရူအမေရိကန်ပြည်ထောင်စုတို့ကျိုးဆွဲရကတ်နေတဲ့ယူကရိန်းလိုအဖြစ်မျိုးနဲ့ကြုံရမှာကိုအထူးစိုးရိမ်ကြတယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်လီလိုသာဆက်လက်ရည်တည်သွားမယ်ဆိုရင်တော့ထိုင်းဟာ
အာရှန်ဒေသတွင်းခေါင်းဆောင်မှုနေရာရောက်ရှိရေးမှာတော့အင်ဒိုနီးရှားလိုပြိုင်ဘက်နိုင်ငံတွေရဲ့နောက်ကကျင်းမှာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ
ဒီတစ်ပတ်တော့လောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လိုက်ကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါမယ်အားလုံးကျေးဇူးတင်ပါတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
် VOA ရဲ့စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကြပါပြီမြို့သမီးကဏ္ဍနဲ့စတင်ပါမယ်သတင်းတပတ်ကျော်တိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်ကရင်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေသိမ်းယူလိုက်တဲ့မြဝတီမြို့မှာအခြေအနေတွေကတည်ငြိမ်မှုမရှိသေးသလိုတိုက်ပွဲတွေပိုးပြင်းထန်လာနိုင်တာကြောင့်မြို့မှာဆက်နေဖို့စိုးရိမ်နေလို့ဒေသခံတွေကပြောပါတယ်မြဝတီမြို့မှာတိုက်ပွဲတွေစဖြစ်တဲ့ April လအစောပိုင်းကနေအခုချိန်ထိအိနီချင်းထိုင်းနိုင်ငံဘက်ကလည်းလူတွေထောင်ထဲချနေစဉ်ထွက်ခွာနေကြပါတယ်ဒီထက်မှအမျိုးသမီးနဲ့ကလေးငယ်တွေအများပြားပါဝင်ပါတယ်သူတို့ဘလို့အခက်ခဲတွေကြုံရပြီးထိုင်းနိုင်ငံဘက်မှာရောဘလို့နေထိုင်နေကြပါလဲမြို့သမီးတချို့ပြောပြတဲ့သူတို့ရဲ့အတွေ့အကြုံတွေနဲ့မြရီမျိုးကအခြေအနေတွေကိုမက်ခင်ဖြူတွေးရဒီသတင်းပတ်မြို့သမီးကဏ္ဍမှာစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
စက်ကုံတို့ရေးမှာချက်ချာကြတဲ့မြဝတီမျိုးကိုပြန်လဲသိယူဖို့စစ်ကောင်စီတပ်ဖွဲ့တွေကအပြင်းထန်ကြိုးစားနေတယ်လို့လက်နက်ကင်ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းပြန်လဲခုခံတိုက်ခိုက်တာတွေရှိနေတာကြောင့်နှစ်ဖက်တိုက်ပွဲတွေပိုးပြီးပြင်းထန်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။လက်တလုံးမျိုးရင်းလုံခြုံရေးကိုကရင်လက်နက်ကင်အဖွဲ့တွေကယူထားပြီးနေဆက်ဒေသတည်ငြိမ်အေးချမ်းရေးနဲ့ပြည်သူတွေဘေးကင်းလုံခြုံမှုရှိအောင်ကြိုးပမ်းနေပါတယ်လို့ကရင်မျိုးသား CUKNU ဘ ਹੁ ကထုတ်ပြန်ထားပေမဲ့လို့လေလုံခြုံရေးစိုးရိမ်မှုတွေနဲ့မရေရာတဲ့အခြေအနေအောက်မှာဒိသခံတွေအများအပြားကတော့မြို့ကိုစွန့်ခွာနေကြဆဲဖြစ်ပါတယ်။အများစုကအင်းဒီချင်းထိုင်းနိုင်ငံတည်းကိုတရားဝင်ကုန်းချောင်းကနေလာကြတာရှိသလိုနေဆက်တောင်ရင်မြစ်ကိုလှေစီးပြီးတရားမဝင်နေတဲ့ဝင်လာကြသူတွေလည်းရှိပါတယ
်။
လူတွေကကြောက်နေကြတယ်ကျမလည်းကြောက်တယ်ဒါကြောင့်တစ်ဖက်နဲ့ဆက်မဲဆောက်ကိုထွက်လာတာပါလို့မြောက်ရီမျိုးမှာတိုက်ပွဲဖြစ်နေတဲ့အချိန်မျိုးကနေထွက်ခွာလာတဲ့အမျိုးသမီးတူကထိုင်းဘာသာနဲ့ပြောနေတာပါကီလနဲ့ခိုင်အဖွဲ့တွေနဲ့ PDF တပ်ဖွဲ့တွေပါတဲ့ပူပေါင်းအင်အားစုတွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမြောက်ရီမျိုးတစ်ဝိုက်တိုက်ပွဲတွေဆက်ဖြစ်ခဲ့တဲ့ဧပြီလဒုတိယပတ်တုန်းကဆိုရင်ထိုင်းနိုင်ငံကိုဝင်ရောက်လာတဲ့သူကနေ့စဉ်4000ကျော်ရှိတယ်လို့သတင်းတွေမှာဖော်ပြကြပါတယ်မြောက်ရီမျိုးကနေမထွက်ခွာခင်သူကြုံတွေ့ရတဲ့အခြေအနေကိုတော့မျိုးကန်တူဖြစ်တဲ့မတ်မျိုးတဏ္ဍာငင်းကအခုလိုပြောပြပါဗျ
။မြန်မာနိုင်ငံမှာအခုစားသူကလေးရင်နေနဲ့ပတ်တယ်လေ။ညဆိုမအေးရဘူး။ဖះပေါ်တက်အေးရတယ်။တမျိုးလုံးမှာအခုဆိုညအခုဒီမှာတရားမလို့မရှိတော့ဒီဘက်ကမှကုန်ရောက်ကုန
်။သူကတော့ April 12ရက် KNU နဲ့ PDF ဖူးပေါင်းတက်တွေမြောက်ရီမျိုးကိုနောက်ဆုံးသိမ်းယူလိုက်တဲ့နေ့ကထိုင်းနိုင်ငံဘက်ကရောက်လာခဲ့တဲ့သူပါ။ထိုင်းဘက်မှာတော့လုံလုံနဲ့လူအနေငယ်ခန်းစားရပြီးစိတ်သက်သာရာရရှိတယ်လို့လည်းသူကပြောပါတယ်။
ကြောက်တယ်လေအခုဒီပကန်းရောက်တော့နည်းနည်းပါးပါးတော့စိတ်ရှမ်းသာပေါ့အများကြီးမျက်စိုင
်။ဆုတ်ခွာလာသူအများစုကတော့စစ်ကောင်စီတပ်ဖွဲ့တွေကလူနေရက်ွက်တွေနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းအင်အားသုံးပြီးဘုံကျဲတိုက်ခိုက်တာတွေလုပ်လာမှာကိုစိုးရင်ကြတာပါ။
အခုကအိမ်မှာသားမညက်ွက်လာတာသူ့ဖေကအိမ်မှာပြီးမှတိတ်ပြီးမှနောက်မှလိုက်လာ။တိုင်းငယ်မှာကြဘုံသူတို့ဘုံကျဲလို့မရဘူးလေ။လေရင်နဲ့ဘုံကျမ်းပါဆို
။တောင်းငယ်လေးတယောက်နဲ့အတူထိုင်းဘက်ကိုထွက်လာတဲ့မမိုးမိုးသက်ဆန်းပြောသွားတာပါ။အခုချိန်မှာတော့သူတို့ရဲ့အသက်အနည်းငယ်ဘေးကင်းလုံခြုံမှုအတွက်မိသားစုတွေတကွဲတပြားနဲ့အဆင်ပြေဆုံးနီးလန်းကိုရွေးပြီးစီစဉ်ထွက်ခွာနေကြတာလည်းဖြစ်ပါတယ်။အခုလိုအချိန်မျိုးမှာအမျိုးသမီးတွေအထူးသဖြင့်ကလင်းငယ်တွေနဲ့တက်ကြီးပိုင်းတွေအတွက်အခက်အခဲတွေပိုကြုံရတာရှိတယ်လို့မြောင်းရီမျိုးကအချိန်တွေကိုအပြည့်ဆောင်ကြည့်တဲ့ရင်ပေးပို့နေတဲ့ကျမတို့ view မြန်မာပိုင်းသတင်းကြောင့်မအေးမှာကပြောပြပါရစ
ေ။ဒီထွက်လာကြတဲ့အမျိုးသမီးတွေကလေးတွေကတော့ဟိုပို့ပြီးတော့အခက်အခဲရှိတာပေါ့။သူတို့ကမပြေးနိုင်မလွန်နိုင်ဘူးဆိုပြီးတော့အမျိုးသားတွေလောက်ပဲအိမ်ဆောင်ထားတာပြီးတော့အမျိုးသမီးတွေတော့များများကတော့ဒီဘက်ကိုပို့ကြတာပေါ့နော်။သူတို့မိသားစုတွေကအမျိုးသမီးနဲ့ကလေးတွေကတော့မဲဆောက်ဘက်မှာတောင်းနေ။ဟိုဘက်မှာကျတော့အိမ်ဆောင်လောက်ပဲထားပြီးတော့ရှိတဲ့အလုပ်တွေလုပ်ပေါ့။အဲ့ခါကျတော့မိသားစုကတော့တကွဲတပြားတော့ဖြစ်တာပဲပေါ့နော်ဒီအခြေအနေကြီးအောက်မှာပေါ့နော်သူကစာဝတ်နေရေးအတွက်ကလည်းရုန်းကန်ရသေးတာဆိုတော့အခါကျတော့မိသားစုတွေတကွဲတပြားနဲ့တော့နေရတယ်ဟ ဟိုနေသားလုံနေရတဲ့လူတွေအဖို့ကြပြန်တော့လေအာသူတို့မှအလုတ်အကင်လေးတွေအဲ့ဟာလေးတော့ပြန်လောက်ရတာရှိတယ်ဒါပေမဲ့ညဝရီမျိုးမှာတော့မအိတ်ရတော့ဘူးပေါ့နော်အဲအမျိုးသမီးတွေကလေးတွေကတော့များသောအားဖြင့်ကတော့မဲဆောက်ဘက်မှာအိတ်ကြတာများတာပေါ့ဟုတ်ရောညအချိန်မတော်လင်းလာကျဲမယ်အဲတခုအင်းကြီးမီးလာရှို့မယ်ဆိုရင်သူတို့စို့ညတာပေါ့အထူးသဖြင့်မပြေးနိုင်တဲ့လူတွေအထူးသဖြင့်အသက်ကြီးရွယ်ဦးတွေအဲ့ဒါတွေကတော့မဲဆောက်ဘက်ကိုသူတို့မိသားစုတွေကပို့ထားကြတာပေါ့
ထိုင်းနယ်နေဆက်ကုံသွေးရေးမှာအရေးပါလာတဲ့မြောက်ရီမျိုးကအခြေအနေကိုထိုင်းဆွေရကလည်းအနီးကဆောင်ကြည့်နေတာပါဒီလဆနေရနေတုန်းကနေဆက်မဲဆောက်မျိုးကိုကိုယ်တိုင်တွားရောက်ပြီးအခြေအနေတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးကတိုက်ပွဲတွေကြောင့်မြောက်ရီကနေထိုင်းဘက်ထွက်ပြေးလာတဲ့သူတွေကိုလက်ခံကူညီပေးသွားမယ်အကြောင်းနဲ့အနည်းဆုံးဒုက္ခတွေတသိန်းအထိလက်ခံနိုင်အောင်ထိုင်းဆွေရကပြင်ဆင်ထားတယ်လို့ပြောဆိုခဲ့ပါတယ်ဒါပေမဲ့လက်ရှိမှာတော့မြောင်ရီကနေမဲဆောက်မြို့ကိုထွက်ခွာလာတဲ့သူတွေဟာချစ်ချည်ရတာကိုတရားဝင်ဖျက်ပြီးသူတို့နီးသူတို့ဟန်နဲ့ငွေကုန်ကြီးကြခံပြီးတော့ဘေးလွယာထွက်ခွာနေကြရတာဖြစ်ပြီးထိုင်းစုရအနေနဲ့လက်တလောကူညီပေးနေတာမျိုးမတွေ့ရဘူးလို့မဲအေးမာကပြောပြပါတယ
်အတားတော့တိတိကျကျအရင်ကြီးမြင်ရတွေ့ရတော့တိတ်မရှိဘူးအဲ့ဒါကလည်းဟိုတိုက်ပွဲတွေဝုန်းတိုင်းတိုင်းနဲ့မြောင်ရီမြို့ကအရင်ကိုအခြေအနေဆိုးွားတဲ့အခြေအနေမျိုးပေါ့နော်မရောက်လိုက်ဘူးအဲ့ဒီအဲ့ဒီလိုအခြေအနေကဘယ်အချိန်ဖြစ်လာမယ်ဆိုတော့မသိသေးဘူးဒါပေမဲ့စိုးစိုးဝါမဖြစ်သေးတဲ့အတွက်ထိုင်းဘက်ကလည်းဟိုပြေးလာတဲ့ဆိုတော့နေရာမှာမြတ်တော်အဖြစ်ကတရားပေါ်ကနေပဲဟိုဒီတရားဝင်လာကြတာများတယ်နော်ဒီအောက်လန်းကလာလိုက်သူတချို့လည်းရှိတယ်အဲအဲ့ဒါကြီးကြတော့သူတို့ကမဲဆောက်မြို့လေးကိုလာတာမဟုတ်ဘူးသူတို့ကဒီတောင်ရင်းနဲ့ကဲ့ရဲ့ပေါ့နော်ဒီဖုတ်ဖာမြို့နယ်တို့မဲလမမြို့ရဲ့တို့အဲ့အဲ့မြို့နယ်တွေဘက်ကိုလာကြတာများတယ်ဒါတော့ဟိုပုံစံတစ်မျိုးစီပေါ့နော်ဒီမဲဆောက်ကိုအလုံးရင်းနဲ့လာတဲ့ထောင်ထဲချီပြီးတနည်းနည်းလာနေတဲ့လူကြီးရကြတော့တရားဝင်ပုံစံမျိုးနဲ့လာကြတယ်အဲ့တော့တရားခုလက်မှတ်တည်ရှိတယ်အဲ့တော့သူတို့ကပြင်ပြင်ပြန်လိုက်တယ်လာခြင်းလာလိုက်တယ်အဲ့လိုမျိုးပေါ့နော်ဒါပေမဲ့သူတို့တရားဝင်လာကြတဲ့အတွက်သူတို့ရဲ့နှီးဆက်ရနေရာတွေမှာတဲကြခူကြတယ်ဆိုတော့ထိုင်းဆိုးရကလည်းအထူးတလဲဆောက်ရှောက်နေတာမျိုးတွေမရှိသေးဘူးပေါ့နော်အထူးတလဲတရားကြီးတွေလူတွေကိုတွေ့ခါလဲကူညီတယ်ကဲစေစားပြရတွေပေးတယ်မလုပ်တယ်အဲ့ဒါမျိုးတွေလည်းမတွေ့သေးဘူးပေါ့နော်
ဒါကြောင့်မဲဆောက်မြို့ကိုရောက်တဲ့အခါမှာလေသူတို့နီးသူတို့ဟန်နဲ့နေထိုင်စားတောက်ရေးစီစဉ်ကြရတာဖြစ်ပြီးအခက်ခဲတွေအများကြီးရှိနေတယ်ဆိုတာကိုလည်းမအေးမာကသူမြင်တွေ့ရတဲ့အခြေအနေကိုအခုလိုပြောပြပါဗျ
။အခက်ခဲကတော့ရှိတယ်။အဲ့လူတွေကဟိုစားဝတ်နေရေးအခက်ခဲတွေရှိတယ်ပေါ့နော်။သူတို့ဒီဘက်ကိုကူးလာတဲ့ဆိုကြဲကဟိုတရားကူးလက်မှတ်ဖူးတွေပေးရတယ်ဒီဘက်ကိုဝင်နေထွက်တဲ့လက်မှတ်ဖူးတွေပေးရတယ်။အဲ့တော့နေတိုင်းနေတိုင်းကလူတွေကအဲ့လိုပေးနိုင်ဖို့ပါဆိုတော့အဆင်မပြေဘူးပေါ့။ဆိုတော့ခုနှစ်ရက်လက်မှတ်နဲ့လာရတယ်ဆိုလဲခုနှစ်ရက်ပြည့်ရင်သူကတော့ပြီးတော့ပတ်တန်းပြန်တိုးရမယ်ဟိုဘက်ကန်းပြန်တော့ပြန်ပြီးလက်မှတ်လုပ်ပြီးပြန်လာဆိုတဲ့အခါကျတော့ဒီဝင်ငွေတွေမရှိတဲ့ကာလမှာတော့ဘယ်လိုမှအဆင်မပြေနိုင်ဘူးအဲတချို့တွေကျတော့လဲမြောက်ရီမျိုးတွေကိုပြန်သွားပြီးတော့အဲ့လိုပဲကြောက်ကြောက်ကြောက်နဲ့ပဲလှုပ်ရတာပေါ့ဈေးရောင်းစရာရှိတာဈေးရောင်းပေါ့ပြီးတဲ့အခါကျတချို့ကျတော့လဲ clean ငယ်တွေပေါ့နော်ဒီဘက်ကန်းမှာထားလာခဲ့တယ်သူတို့ရဲ့ဤဆက်ရာတွေအဲခုံကြီးကျောင်းတွေအဲ့နေရာတွေမှာ clean ငယ်တွေတော့ထားလာတယ်တချို့လဲဆိုတော့ကလေးငယ်ရဲ့တခုတခုသူပြေးဖို့လွားဖို့ဆိုခက်တဲ့အခါကျတော့ကလေးတွေကိုထားရတယ်
။ဒီလိုစိုးရိမ်မှုတွေနဲ့လူတွေအများအပြားစွန့်ခွာနေတဲ့မြောက်ပြည်မြို့မှာအခုနောက်ဆုံးအခြေအနေကရောဘယ်လိုရှိနေတာပါလဲ
။အခုကတော့ဒီမြောက်ပြည်မြို့ရဲ့အခြေအနေကဟိုငြိမ်သက်နေတာမျိုးပြီးစီးသွားတာမျိုးတော့မဟုတ်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့အခြေအနေကိုပြည်သူတွေကကြီးလန့်စွာစားပြီးတော့စောင့်နေရတဲ့အခြေအနေတွေမှာတော့ရှိတယ်။ဘာဖြစ်လို့လဲဆိုတော့ဒီကော့ဂရိတ်တို့ဂျုံတို့တို့အဲ့ဒီဘက်ကဒီစစ်ကောင်စီရဲ့စစ်ကြောင်းတွေကလည်းတက်လာနေတယ်ဒါပေမဲ့လမ်းမှာလည်းဒီဖြတ်တိုက်တာတွေရှိနေတဲ့အခါကျတော့တို့ကမြောက်ပြီးတော့မရောက်လာသေးဘူးပေါ့နော်တစ်ဖက်ကလည်းအဲ့ဒါတွေရှိတယ်အဲ့တော့ဒီလက်နက်ကြီးနဲ့ပစ်ခတ်မှုတွေဒီမြောက်ပြီးနဲ့အနီးတစ်ဝိုက်မှာလက်နက်ကြီးနဲ့ပစ်ခတ်မှုတွေကလည်းရှိနေသေးတယ်အဲ့ဒီအခါကျတော့ဒေသခံတွေကတော့ဟိုစိုးရိမ်ထိတ်လန့်စွာနဲ့နေနေရတာပေါ့နော်ဆိုတော့ကိုယ်အင်ကိုယ့်ရမှာတော့ဒီအတီတကြနဲ့ပေါ့နော်နေဖို့သူတို့မလုပ်ကြသေးဘူးတချို့တွေကတော့မဲဆောက်ကနေမပြောင်းရသေးတချို့တွေကကြတော့အိမ်ဒီမှာလဲပစ္စည်းတွေခိုးခံရတာတွေရှိတယ်သူတို့ဈေးဆိုင်တွေဖောက်ခံရတာတွေရှိတယ်အဲ့ဒီခါကျတော့စိတ်ပူပြီးတော့ပေါ့နော်ပြန်ရတဲ့လူတွေတော့လည်းပြရပေါ့နော
်မဲအီးမာကတော့မြဝရီကနေမဲဆောက်မျိုးကိုထွက်ခွာလာတဲ့သူအတော်များများနဲ့ကိုယ်တိုင်တွေ့ဆုံခဲ့ပြီးတော့သူတို့ရဲ့အခြေအနေတွေကိုတိုက်ရိုက်မေးမြန်းခွင့်ရခဲ့တဲ့သူပါအခုထွက်လာတဲ့သူတွေအားလုံးရဲ့အဓိကစိုးရိမ်ချက်ကနှဖက်တိုက်ပွဲတွေပြင်းထန်ပြီးသူတို့ရဲ့အသက်အိုးအိမ်တွေအသက်မွေးဝမ်းကြောင်ဘဝတွေမိသားစုတွေဖျက်ဆီးခံရမှာကိုနေ့စဉ်စိုးရိမ်ထိလန့်နေကြတာဖြစ်တယ်လို့မအေးမာကပြောပြပါဗျ။
ဒီများတော့အဖြစ်ပေါ့နော်ဗမာပြည်ထဲမှာက 在玻璃撇开嘛，阿里牛里个米里收看来洗的，啊，包里解开来洗的，哦，里呢包解来洗的，里面几呢撇来洗的，哎呦，阿里牛都牛龙啊，就路切撇开来都包牛包喏，洗家来看家咯，你阿屋里地大个里家嘞，阿路牛撇来毛收人家嘞，啊，那时候喏，都路一年米收看呀没收人，都路都在龙地烧他嘞。哎，不话里嘞，这多嘛的事耶！哎，都有你看这下的，哦，姑姑也没吃多嘛的嘞事耶，不喏，哎，一千米有了，都要收人嘞。白一千嘛，差不了，包括木也撇么嘞，白一千嘛，都个不话里变么嘞，都要收人这点了，心里的了不喏。
那些千嘛罗，偏怕那个嘛，阿古罗庙里庙嘛大么个，那那个人在玻璃撇里嘞，查你呀，地大里嘛嘞，皮都里庙边收人天亮木里呢，现在你家了吧？白你呀，白里大嘛为撇撇。白露一张张没撇撇，是不会撇下来嘛咯？当面一打鼻子里哈，是也卡的木匠木看下牙皮，提个那哪家牙是面目？阿个有些的面嘛，你得嘛咯？阿龙是不会个胃皮，年年进屋面中看啥家牙把人路数到一那边，弟弟们没有的米干那不？芝麻白盐那不会皮巴鲜？芝麻肯皮脆吧？那都把麻变熟麻没鲜？
မကင်ပြူတွေးတင်ဆက်ခဲ့တာပါများအခုတော့သုတဆုံတဲ့ American တခွင်အစီအစဉ်အလှည့်ပါခုတစ်ပတ်မှာတော့ဆရာဝန်ဘွဲ့နဲ့ PhD ဘွဲ့နှစ်ခုလုံးတွေ Virginia Commonwealth Tech သို့မှာပညာသင်ကြားနေတဲ့ Matt Yuba အောင်မျိုးအကြောင်းကိုတင်ပြပေးမှာပါဆလိတ်တောက်ရကနေအဆုတ်ထိခိုက်မှုဒဏ်ကိုကုသနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးသူတင်သနာလုပ်နေတဲ့ Matt Yuba အောင်မျိုးဟာရှစ်နှစ်စာပညာတော်သင်ဆုအပြည့်အဝရရှိထားသူတူလည်းဖြစ်ပါတယ်ဗျကိုအောင်ရိုက်ကူးတင်ဆက်ထားတာကိုပြန်လည်တင်ပြထားပါတယ်ခင်ဗျာ
ပါအောင်မျိုးဟာ2014ခုနှစ်မှာမိသားစုနဲ့အတူ DV ကန်ဆက်မဲ့အစီအစဉ်နဲ့အမေရိကကိုရောက်ရှိပြီးတော့ကျောင်းတက်နေတာပါ
ဗမာပြည်မှာ high school ကိုပြီးအောင်တက်ခဲ့ပြီးတော့အမေရိကမှာ college ကနေစပြီးတော့ကျောင်းတက်ခဲ့တာပါဟုတ်ပါပထမဦးဆုံးစစချင်းတက်တုန်းက college တက်တုန်းက undergraduate degree ယူတာပေါ့နော်အဲ undergraduate degree ကဘာယူခဲ့ရလဲဆိုတော့ biology major နဲ့ chemistry minor နဲ့ယူခဲ့ပါတယ်ပြီးတော့အဲ undergraduate 4 နှစ်နဲ့ပြီးတဲ့အချိန်ကျတော့အခုတက်နေတဲ့ dual degree program ပေါ့နော် degree နှစ်ခုကိုပေါင်းထားတဲ့ program ဟာ MD နဲ့ PhD နဲ့တွဲထားတာပေါ့နော် MD ဘက်ကဆရာဝန်ဆေးကျောင်း line နဲ့ PhD ဘက်က research scientist line ပေါင်းထားတဲ့ရှစ်နှစ် program ကိုအခုတက်နေပါတယ်အဲ့တော့ college လေးနဲ့အခုရှစ်နှစ် MD PhD တက်နေပါတယ
်ဆရာဝန်နဲ့သူတွေတနာဘက်မှာဦးစားပေးလေ့လာပြင်မှန်နဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
MD ကကျောင်းပီးပီးချင်းက specialty ကျောင်းပီးမှာ specialty လေးတာပေါ့เนาะကျောင်းကအကုန်လုံးဒီတိုင်း general သင်ပေးပြီးတော့အဲ့ဒီ medical school ရဲ့စရုပ်ထနှစ်မှာကိုကဘာ specialty လိုချင်လဲဆိုတာကိုရွေးကြပါလေအဲ့ဒါပြီးမှ specialty ရွေးပြီးမှအဲ့ဒီစိတ်ယုံတွေကိုအဲ့ apply လုပ်တာပေါ့เนาะအဲ့ဒီ residency position ရအောင်လို့ပေါ့เนาะ residency ကဗမာလိုဆိုရင် house in house ဗမာစေးကျောင်းနဲ့equivalent ဆိုရင် house စင်တာပေါ့နော်ယူပရဲ့ PhD ကအဆုတ်ကိုလေ့လာပါတယ်ဘလူးတွေဟာဆေးလေးတောက်တဲ့အချိန်ကြာရင်အဆုတ်ကိုဒဏ်ရာထိခိုက်မှုတွေရှိပါတယ်ဒီဒဏ်ရာတွေကိုကုသဖို့နီးလန်းအသစ်တွေရှာဖွေတဲ့အတွက်သုတေသနလုပ်ပါတယ
် American ကျောင်းတွေမှာပညာရတွေကိုစနစ်တကျပြုစုပြောထောင်ပေးတဲ့အနေနဲ့ပညာတော်သူတွေကို scholarship ပညာရတင်စုအပြည့်ပေးပါတယ
်ယူပဒီကျောင်းမှာ undergraduate တက်တုန်းကscholarship ကအများကြီးတော့မရခဲ့ပါဘူးเนาะအဲ့ဒီ undergraduate တက်တုန်းကအဲ့ဒီ link တွေအတွင်းမှာတော်တော်စူးစမ်းယူပြီးတော့ဆေးကျောင်းကိုဝင်အောင်လုပ်ခဲ့ပါတယ်အဲ့ဆေးကျောင်းဝင်တဲ့အချိန်မှာဒီကျောင်းကယူပကို၈နှစ်စလုံးအတွက်ဟိုဟာ full scholarship ပေးတာပေါ့เนาะ၈နှစ်စလုံးအကုန်လုံးအဲ့ဒီဆေးအဲ့ဒီကျောင်းလာကတွေအကုန်လုံးပါပြီးတော့အဲ့ဒီပါတဲ့အပြင်ဟိုဟာယူပကိုနှစ်တိုင်းနှစ်တိုင်း stipend ပေးတာပေါ့เนาะနေစီစားစီပေါ့စတိုက်ပန်ကအ
လုံးမလောက်ရ
အလုံးတနစ်ကို3000ဆိုရင်10000ဆိုရင်2000-4000ဒါပေမဲ့အဲ့ဒါကစားစီနေစီပဲရှိသေးတယ်ကျွာကျူရှင်အဲ့ဒီကျောင်းစီမပါသေးဘူးပေါ့နော်အလုံးပေါင်း5000လောက် estimate 5000လောက်ပေါ့နော
်ပညာတော်သင်ဆုရဖို့ဆိုရင်ကျောင်းစာတစ်ခုတည်းမဟုတ်ပဲဖက်ဖက်ကပြင်ဆင်ဖို့လဲလိုတာပါ
ပညာတော်သင်ဆုနဲ့ပတ်သက်ပြီးတော့ပေးတာကတော့တချောင်းနဲ့တချောင်းနဲ့ကတော်တော်กว่าပါတယ်အဲ့ဒီဒါပေမဲ့အကြောင်းနေကသူတို့ကဘလို့ရွေးချယ်တာလဲဆိုတာမပြောပြင်မဲ့ဒါပေမဲ့ကိုယ့်ဘက်က apply တဲ့ဘက်ကနေကြည့်ရင်ပြင်ဆင်ကိုယ့်အကူပြင်ဆင်ရတာပေါ့နော်ဒီပြင်ဆင်နဲ့ပြင်ဆင်တာနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကတော့စီကန်းစီယုံအတွေ့အကြုံသူတည်တနာအတွေ့အကြုံရဲ့လူမှုအတိုင်းဝိုင်းပရာဟိတလုပ်ငန်းတွေပါရင်ကိုယ့်ဘက်က apply လုပ်ရင်အဲ့ဒီအကုန်လုံးပါတဲ့ချိန်ကြာရင်ကိုယ့်ရဲ့ application ကရွေးချယ်ခံဖို့ကိန်းနေပုံရတာပေါ့နော
်ဘက်ဆောင်ပြင်ဆင်ခဲ့ရပုံကိုလည်းယူပါအောင်မျိုးကအခုလိုပြောပြပါရယ
် research နဲ့ပတ်သက်ပြီးတော့ယူပါက undergraduate အဲ့ဒီ linne တက်တုံးကဒုတိယနှစ်ကနေစပြီးတော့စတုထနှစ်ပေါ့နော်အဲ့ဒီနှစ်နှစ်လောက်အတွက်အဲ့ဒီ DV ဒီကျောင်းမှာပဲ neuroscience research လုပ်ခဲ့ပါတယ်အဲ့ဒီအတွေ့အကြုံရှိရပေါ့နော်ပြီးရင်တခြားဟာနဲ့အဲ့ဒီဆေးကန်းဆေးရုံနဲ့ပတ်သက်ပြီးတော့ဆရာဝန်တွေကိုအနောက်ကနေ shadow လုပ်တဲ့အဲ့ဒီအတွေ့အကြုံလည်းရခဲ့ပါတယ်နော်ပရာဟိတနဲ့ပတ်သက်ပြီးတော့ကင်ဆာရှိတဲ့မိဘတွေမွေးဖွားလာတဲ့ကလေးတွေကိုစိတ်ဓာတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အားပေးတဲ့လုပ်ငန်းကိုဝင်ပြီးတော့ကူညီခဲ့ပါတယ်။ဆေးချောင်းကိုတက်ဖို့ဘလို့ရောက်လာတယ်လို့ဆိုတော့အိမ်မှာယူပါရဲ့အဖိုးနဲ့အတော်ကနှစ်ယောက်စလုံးဆရာဝန်အဲ့တော့ငငယ်တုန်းကကြီးဖွားလာတုန်းကအဲ့ဒီအဖိုးနဲ့အတော်ကိုကြည်ပြီးတော့ကြီးပြင်းလာတာပေါ့နော်အဲ့လိုကြည်ရင်လည်းကိုဘကနေစိတ်ဝင်စားလာတာပေါ့အဖိုးကစေကန်းသွားရင်လိုက်သွားတာဒီတိုင်းဟိုကြည်ဒီကြည်အဲ့ဒီ patient နေနဲ့အဲ့ဒီအဖိုးကတွေ့နေတဲ့အချိန်ကျရင်ဒီတိုင်းဝင်ပြီးတော့ဒီတိုင်းကူပေးတာပေါ့နော်
ကျောင်းမပြီးခင်ကလေးကကိုယ့်ရဲ့သူရတနာလှူထားတာတွေကိုအများနဲ့ဖလှယ်ပြီးအပြန်အလှန်သင်ယူဖို့အရေးကြီးကြောင်းလဲသူကအခုလိုပြောပါတယ်
ဟုတ် research နဲ့ပတ်သက်ပြီးတော့အများသောအားဖြင့်နှစ်တိုင်းနှစ်တိုင်းဆိုယူပါတို့ conference တွေဝင်သွားပြတာပေါ့နော်အဲ့တော့ဒီနှစ်က San Francisco မှာ conference ကိုသွားပြပါတယ်ဟိုဟာ San Francisco မှာယူပါလုပ်နေတဲ့ research အကြောင်းနေကိုဘာလုပ်တာလဲဘလို result တွေရတာလဲအခုလက်ရှိဒီ research နဲ့ပတ်သက်ပြီးတော့ဘာတွေရှာတွေ့တယ်လေဆိုတော့ presentation ကိုလုပ်ခဲ့ပါတယ်เนาะအဲ့ဒီ presentation တစ်ခုရဲ့နောက်တစ်ခုက competition ကိုလုပ်ခဲ့ပါတယ်ဒီ competition ကလည်းကိုယ့်ရဲ့ဘာ research လုပ်နေရလဲဆိုတဲ့ဟာကိုပြောပြတဲ့ competition ပေါ့เนาะဒီ competition မှာလည်းယူပါကဟာပထမဆုံးရခဲ့ပါတယ်ဒီ conference တွေကဘာလို့အရေးကြီးတာလဲဆိုတော့ဒီလိုအခွင့်အရေးရတာပေါ့နော်ကိုယ့်ရဲ့ research ကိုပြောဖို့သူများရဲ့ research တွေကိုနားထောင်ဖို့အဲ့တော့ information exchange လုပ်လို့ရတဲ့နေရာတစ်ခုဖြစ်ပါတယ်ဒီ conference တွေက research ကအဆုံနဲ့ပတ်သက်ပြီးတော့စိတ်လေးတောက်ရင်ဒဏ်ရာရတဲ့ research အကြောင်းပေါ့နော်အဲ့ဒီဒဏ်ရာတွေကိုဘလို့ဟိုကုတာနိုင်မလဲဆိုတဲ့အဲ့ဒါ research ကိုလေ့လာတဲ့ဘိုင်းနဲ့သက်ဆိုင်ပြီးတော့ presentation လုပ်ခဲ့တာပေါ့နော်
နိုင်ငံရေးချာမှာပညာထွက်တင်မယ်ဆိုရင်ပါရီပြင်ဆင်ဖို့လုပ်မယ်ဆိုတာကိုလည်းသူကအခုလိုအကြံပေးပါတယ်။
ကြောင်းတက်ဖို့အတွက်ကဟိုနီးလန်းနေ opportunity တွေအများကြီးရှိပါတယ်။ကိုယ့်ဘက်ကဘာလုပ်လို့ရတာလဲဆိုတော့တက်နိုင်ရင်တလောက်အင်္ဂလိပ်စာကိုစောစောစီးစီးသင်ယူဖို့အတွက်ရဲပြီးရင်ကိုကဘာစိတ်ဝင်စားတာနဲ့သက်ဆိုင်ပြီးတော့ဘလူတွေဘာတွေလောက်ရမှာလဲဘာလိုအပ်တာလဲဆိုတာကိုလေ့လာဖို့လည်းလိုအပ်ပါတယ်။ပြီးတော့ဒီ scholarship တွေဘာတွေရဖို့ apply လုပ်ဖို့အတွက်ဆိုရင်ကိုစိတ်ဝင်စားတဲ့အကြောင်းတွေရဲ့ website တွေကိုတွားပြီးတော့သူတို့ရဲ့ scholarship department တွေပါရှိတာပေါ့နော်အဲ့ဒီ scholarship department တွေရဲ့ website တွေဝင်ပြီးတော့သူတို့တွေကဘာ scholarship တွေရှိတယ်ဒီ apply ဒီ scholarship တွေ apply ဖို့ဘာတွေလိုအပ်ချက်တွေရှိရလဲကိုလေ့လာပြီးတော့ကိုနဲ့သက်ဆိုင်တဲ့ scholarship တွေကို apply ရင်ဟိုဒီ America လာပြီးကျောင်းတက်ဖို့တော်တော်အဆင်ပြေတာပေါ့နော်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ VOA ရဲ့စနေနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာ trace elements ရဲ့ရေးပါမှုအကြောင်းကိုကြည့်အောင်ပါ။ Computer chips တွေ၊ဒီပိုင်းလျက်ကူးပစ္စည်းလို့ခေါ်တဲ့ semiconductor တွေလို့သက်မဲ့ပစ္စည်းတွေတီထွင်ထုတ်လုပ်ရမှာရောကြောင်မြတ်ယန္တနာတွေအတွက်နဲ့လူသားတွေလိုသက်ရှိတွေအတွက်ပါ trace elements ကဘလို့အရေးပါပါသလဲဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဆရာဒီကနေ့ trace element အကြောင်းကိုပြောပြပေးပါဆရာ။ပထမဆုံး trace element ကဘာလဲဆိုတာဆက်ရှင်းပြပါမယ
်။ကျွန်တော်တို့ဓာတ်ပြရပါတော့ trace element ဆိုတာအမှန်အရေးကြီးတာပေါ့။အနည်းငယ်ပြပါဝင်တဲ့ drug တွေတော့ဖြစ်ထူတယ်။ဒါတွေကဥပါကြီးမှလည်းအရေးပါတဲ့အနေအထားရှိနေကြတာ။ပြီးတော့ဒီဟာတွေကိုလေလာဖို့ဤစနစ်တွေအများကြီးတည်ထွင်တဲ့ဟာဒါတို့ကျွန်တော်တို့ဓာတုဗေဒမှာတော့ analytical chemistry လို့ခေါ်ပါတယ်အဲ့တော့ analytical chemistry ကနေပေါ့သူတို့ကပစ္စည်းတွေဘယ်လောက်ပါရင်ဘာဖြစ်မယ်ဆိုတာကိုလေ့လာတာအဲ့ဒီဟာတွေကပြောင်းလဲမှုတွေအများကြီးပြုလုပ်နေတယ
်ဒီအရာဝတ္ထုသေးသေးလေးပေါ့နော်ဒီ drug သေးသေးလေးနည်းနည်းလေးပါတာနဲ့အပြောင်းလဲဖြစ်တယ်ဆိုတော့ဟောဘယ်ဟာမျိုးတွေမှာအပြောင်းလဲဖြစ်စေလဲပြောပြပေးပါဆရာ
ကျွန်တော်ပထမပြောချင်တာကတော့ semiconductor ပေါ့နော်တချို့လဲ semiconductor လို့ခေါ်တယ်တပိုင်းလျှက်ကူးပစ္စည်းလို့ဗမာလိုဘာသာပြန်လာတယ်အဲ့ဒီဟာကပထမဆုံးတွေ့တာကတော့ကျွန်တော်တို့ကဓာတ်ရုပ်တွေမှာရှိတယ်အဲ့ဒီဟာကိုအပြောင်းလဲလုပ်မယ်ဆိုတော့ transistor ဆိုတဲ့ပစ္စည်းထွက်လာအဲ့ transistor ဆိုတဲ့ဟာကအခြေခံက silicon ဖြစ်တယ်silicon ဆိုတာတကယ်တော့တဲပေါ့ဗျာအဲ့တော့တဲကိုအခြေခံလာတယ်တဲဟာလည်းကဘာမှအမှန်တော့ပေါ့တယ်အဲ့တဲကနေပဲ semiconductor လုပ်လို့ရတယ်အဲ့ဒီဟာကိုကျွန်တော်တို့ပထမဆုံးနာမည်ခေါ်လိုက် transistor လို့ခေါ်လိုက်တယ်အဲ့ transistor တွေကိုအသုံးပြုနိုင်တယ်ဆိုတော့မှ transistor တွေအများကြီးပေါင်းလိုက်မယ်စီလိုက်မယ်ညီမျိုးစုံနဲ့ထားလိုက်မယ်ဆိုရင်အဲ့တော့မှ integrated circuit IC ဆိုတာဖြစ်လာတယ်IC ကတကယ်ကဘာကြီးကိုပြောင်းလဲပေးလိုက်တာပဲအဲ့ဒါသူကကွန်ပျူတာတွေကျွန်တော်တို့သုံးတဲ့ဖုန်းမှာရှိတဲ့ SIM card တွေရှိသမျှကျွန်တော်တို့ ID ဖြစ်စီလို့ခေါ်တဲ့ဟာတွေအားလုံးမှာဒီ transistor စုပေါင်းလာတဲ့ IC ဆိုလာပါမယ်အဲ့တော့ IC ရဲ့အခြေခံကစသော်ပြောတဲ့ပေါ့လေ silicon ပဲဖြစ်တယ်ဒါကြောင့်ဒီ silicon ကနေတိဆောက်နိုင်တယ်ဆိုတဲ့ဟာကိုသိတဲ့အချိန်မှာကယ်လီဖိုးနီးယားမှာရှိတဲ့နေရာတစ်ခုကို Silicon Valley ဆိုတော့အဲ့နေရာမှာကျွန်တော်ကွန်ပျူတာတွေကွန်ပျူတာဆိုင်ရာပစ္စည်းတွေ software တွေ hardware တွေကိုတည်ထောင်တဲ့နေရာတစ်ခုမြို့လေးတစ်ခုဖြစ်ဒီထားရှိတာပေါ့လေအဲ့ဒီမှာထားလိုက်တော့အဲ့ဒီဟာကို Silicon Valley လို့ခေါ်ပါလေ Silicon တောင်ကြားလို့ခေါ်တာခဏထိသူက American ရဲ့စီးပွားရေးကိုအထောက်အပံ့အများကြီးပြုတဲ့နေရာတစ်ခုလည်းဖြစ်ပါလေအဲ့ဒီမှာtrace element အရေးပါတာကိုကျွန်တော်ပြောချင်ပါတယ
်ဒီ silicon valley နဲ့ဒီ trace element ပေါ့နော်ဟိုအရေးပါတာဘယ်လိုဆက်ဆက်ပါလဲဆရာ
အဲ့ဒီ silicon ကိုကျွန်တော်တို့ကမော်လစ်တန်ဆင်တဲ့ silicon ကိုရမယ်ဆိုရင် तू ကဘာမှ तू ဘလုံးမလုပ်သေးဘူးအဲ့ silicon ရအပြည့်ဆုံး shell လို့ခေါ်တဲ့ valence shell မှာရှိတဲ့ electron အတန်တိုင်းမှာအတန်တိုင်းမှာ तू ကelectron တိဆောက်ပုံမှာအပြင်ဆုံး shell မှာရှိတဲ့အပြင်ဆုံးအခုံမှာရှိတဲ့ electron တွေ valence electron လို့ခေါ်သူကအဓိကအလုံးလုံးတာအဲ့ဒီ electron တွေ silicon မှာတော့၄ခုရှိတယ်သူ့ကိုနောက်တခြားတစ်ခုနဲ့ trace element နည်းနည်းလေးထည့်ပေးလိုက်မယ်ဆိုရင်ဥပမာ phosphorus တို့ arsenic တို့အဲ့ဒီပစ္စည်းတွေကအပြင်ဆုံးအခုံမှာ electron ၅လုံးရှိတယ်အကလုံးပုံတယ်ပုံတော့သူတို့နှစ်ခုတွေ့ပြီဆိုရင်ဟာဟိုကောင်ငါတော့ပုံနေပြီအပုံနေတာဟာကိုအလုတ်လုံးမယ်ဆိုအဲ့ဒီ electron တွေကပြေးသွားလွှားကနေလုတ်လို့ရတယ်သူ့ထဲကိုလျှက်စစ်တပ်ဖြတ်လိုက်တယ်ဆိုရင်အနှဲငယ်လေးဖြတ်လိုက်ရင်သူအများကြီးဒီ electron တွေကအများကြီးကိုပြေးသွားလွှားသွားလို့ရတယ်အဲ့ electron ပြေးသွားလွှားသွားတာကလျှက်စစ်တပ်ပဲလျှက်စစ်တပ်ဆို electron ပဲအဲ့ဒီမှာကျွန်တော်တို့ electron ပို့တဲ့ကောင်ကို electron ဆို negative ကိုအနှုတ်ကိုအဲ့တော့ n type transistor တို့မဟုတ် semiconductor လို့ကျွန်တော်တို့ခေါ်တော့ n type လို့ခေါ်တာဒါပေမဲ့အဲ့ဒီ silicon တဲ့ဟိုပဲကျွန်တော်တို့ကဒီ electron လုံးနဲ့ကောင်ဘာလဲဆိုရင် boron တို့လို galilean တို့လို့စစ်စစ်ရေထည့်လိုက်တာအဲ့တော့ galilean တို့ boron တို့ထည့်လိုက်တဲ့ခါမှာအဲ့ဒီကောင်ရဲ့ valence electron အပြည့်ဆုံး share မှာရှိတဲ့ electron က၃လုံးပဲရှိတယ်အဲ့တော့တစ်လုံးလုံးနေတယ်အနှုတ်လို့ရဆိုအပေါင်းဖြစ်တာပေါ့ဒါကြောင့်သူတို့ကိုအပေါင်း positive p type လို့ခေါ်ပါတယ်အဲ့ဒီနှစ်ခုကို သိသိရှိရအသုံးပြုလို့ရမယ်စီနိုင်မယ်နော်နေရာချနိုင်မယ်အမျိုးမျိုးတီထွင်နိုင်မယ်ဆိုရင်ဖြစ်အကောင်းဆုံးကွန်ပျူတာလုပ်နိုင်တယ်ဆို processor တွေသူတို့လုပ်ကြတယ်အဲ့တော့တကယ်တကယ်အဲ့ဒီ n type p type ဆိုတဲ့ပစ္စည်းကဘာလုပ်ပေးလဲဆိုရင်တရားစစ်တပ်ကိုချဲ့ပေးလို့လည်းရတယ်သူမဟုတ်ရပ်ပစ်လို့လည်းရတယ်
ကျအခုဒီကွန်ပျူတာချစ်ပ်တွေလောက်တာပေါ့နော်ဒီ IC တွေကဘယ်လိုအလုပ်လုပ်ပါလဲဆရာ
အဲ့ဒီ IC ဘာလဲတကယ်တကယ်သူက processor ဆိုတာဟာကွန်ပျူတာအုံနောက်ဆိုတာအဲ့ထဲမှာထည့်ထားတယ် processor တွေမှာ IC တွေပါတော့သူကခုနကစောစောပြောလို့ electron တွေကိုပွားများအောင်လုပ်လို့ရပွားအောင်လုပ်ရတယ်သွားလို့ရတယ်ပိတ်လို့လည်းရတယ်အဲ့တော့ခလုတ်အပိတ်ဖွင့်လို့သူကအရန်ကျွမ်းကျင်တဲ့ပစ္စည်းတစ်ခုအနေနဲ့ဒီဆောက်လို့ရတယ်ကျွန်တော် program ရေးရလို့ရပေါ့တာမာအဖြစ်ကွန်ပျူတာမှာ0နဲ့1ပဲရှိတာကိုဖွင့်တယ်ပိတ်တယ်ဆိုတာရှိတယ် A တစ်လုံးရေးမယ်ဆိုရင်ကျွန်တော်တို့ကအပိတ်ဖွင့်ပေါ့เนาะဘီလီယံနဲ့လို့ရတော့3နှစ်လောက်ကြာမယ်ဒီတိုင်းဆိုဝီခလုတ်နဲ့လို့ရတယ်ဒါပေမဲ့အဲ့ဒီကွန်ပျူတာနဲ့လို့ရင်စက္ကန့်ပိုင်းတွင်းလည်းပြီးတယ်ဘာကြောင့်လဲဆိုတော့အဲ့ဒီ IC တွေအလုပ်လုပ်တာအရန်တော်တယ်အဲ့ဒီတော်အောင်လို့လုပ်အောင်လုပ်လို့တက်အောင်လို့ဆိုရင်လည်းကွန်ပျူတာတွေကိုဒီ IC တွေထိမ့်သိမ့်ပြလိုက်ပရိုဂရမ်မာတွေအရန်တော်ရတယ်အဲ့တော့ IC တွေကိုနေရာတကျချမယ်လုပ်လို့ရမယ်ဆိုရင်အဆင်ပြေတယ်အဲ့တော့ဒီလိုအဆင်ပြေအောင်လုပ်နိုင်တဲ့ဟာဘာလို့ကြောက်လဲဆိုရင် trace elements တွေဆိုးစင်းပြပါတဲ့ element ဆိုပြောတဲ့ dressing တွေနည်းနည်းလေးပါတယ်အဲ့နည်းနည်းလေးကပဲအလုပ်လုပ်သွားတာဟာထူးထူးခြားခြားဖြစ်တဲ့အတွက်ကဘာကြီးမှာကြောင်းလဲမှုအများကြီးပြုလုပ်နိုင်တဲ့ဒီface element ကိုကျွန်တော်တို့လေ့လာတွေ့ရှိတာပေါ့လေ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်တင်ဆက်ခဲ့တာပါဗျာအခုတော့ကျန်းနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပါမယ်ခင်ဗျာတော့ကြာနေအယုံမတက်ခင်အီရန်နိုင်ငံနဲ့အစ္စရေးကလေကြောင်းတိုက်ခိုက်မှာကိုမတိုက်ခိုက်ခင်ကလေးမှာပဲအမေရိကန်အစိုးရသိရှိကြောင်းသတင်းတွေထွက်နေတာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတီးပြဖို့ညှင်းဆိုခဲ့တယ်လို့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ပါဝင်ပတ်သက်မှုမရှိကြောင်းပြောပါတယ်။ဒီပြိုင်ထဲမှာပဲအီရန်နိုင်ငံနဲ့ကိုအစ္စရေးကလေကြောင်းကနေတောက်ကြာနေမတိုက်ခိုက်ခင်တိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးကရှော့ပေါ့ပြောဆိုလာကြလာကြောင်းဒေတာရင်းပြိပခအရှိန်မြင့်လာမှာကိုနိုင်ငံစလုံးကမလိုလားတဲ့အရေးလက္ခဏာတွေမြင်လာရပါတယ်ဒီဖြစ်နယ်ပတ်သက်ပြီးအစ္စရေးဘက်ကတစုံတရာထုတ်ပြောတာမျိုးမရှိသလိုအီရန်အစိုးရသတင်းဌာန IRNA ကလည်းတောက်ကြမနဲ့အစောပိုင်းကအီရန်အလယ်ပိုင်းအစ်ဖာဟန်ကလေတပ်အခြေစိုက်စခန်းမှာပောက်ကွဲသံကြားခဲ့တာကြောင့်လေကြောင်းကာဝေးစနစ်အသင့်ပြင်ခဲ့ရတယ်လို့ပဲသတင်းထုတ်ပြန်ပါတယ်မြန်မာသတင်းတွေထဲမှာတော့ရခိုင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တွေတပ်တော်တွေကြားတိုက်ပွဲတွေပြင်းထန်နေသလိုရခိုင်အတိုင်းဝိုင်းနဲ့ Ranger တွေကြားတင်းမာမှုတွေဖြစ်လာနေတဲ့ဟာဒေသခံအရက်သားတွေအတွက်အန္တရာယ်သိပ်ကြီးတဲ့အပြင်အရင်လိုရက်ဆက်ကြမ်းကြုတ်မှုတွေပြန်ဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်မဟာမင်းကြီး Volker Turk က April 19တောက်ကြာနေ့မှာသတိပေးလိုက်ပါတယ်2019ခုနှစ်တုန်းကစစ်တပ်ရဲ့ပြစ်မှတ်ထားတာကိုခံခဲ့ရတဲ့ Ranger တွေဟာအခုအချိန်မှာစစ်ကောင်စီဘက်ကရော AA အရခတ်တပ်တော်ဘက်ကဝါပြစ်မှတ်ထားတာခံရနိုင်တာကြောင့်ဒါမျိုးထပ်ဖြစ်ခွင့်မပေးကြဖို့မဟာမင်းကြီးကတတိပေးလိုက်တာပါစစ်ကောင်စီကရိုဟင်ဂျာရာသားတွေကိုဖြစ်စေသူတို့အတ္တမစစ်သားစုဆောင်းထားတဲ့ရိုဟင်ဂျာတွေကိုဖြစ်စေရခိုင်တွေရဲ့နေအိမ်တွေအဆောက်အုံတွေရွာတွေကိုမိရှို့ခိုင်းနေတယ်လို့တချို့ရခိုင်ရွာသားတွေကလည်းရိုဟင်ဂျာရွာတွေကိုမိရှို့အောင်မှာပါဝင်နေတယ်ဆိုတဲ့သတင်းတွေရနေတဲ့အတွက်ဒီသတင်းတွေမှန်မှန်စစ်ဆေးနေတယ်လို့လည်းပြောပါတယ်ခင်ဗျာထိတ်တန့်သတင်းချင်းကတော့ဒီလောက်ပါပဲခင်ဗျာခုမနေ့ကအစည်းအဝေးထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်မြ။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ဒီကနေ့မနေ့အစည်းအဝေးတွေကိုရေဒီယိုအပြင် online ကနေကြည့်ရှုအားပေးကြတဲ့ပရိသတ်တွေ Facebook YouTube VOA website ကလူတွေအားလုံးကိုကျေးဇူးတင်ပါတယ်မြ။သွားတဲ့ရှင်တွေတကွာမြန်မာပြည်သူပြည်သားအားလုံးမြန်မာနှစ်တကူအချိန်အခါမှာကျန်းမာရှင်လန်းကြပါစေ။ကျွန်တော်ညီငယ်ပါခင်ဗျာ။